Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ25ရက်တနင်္ဂနွေနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါဆီးရီးယားနိုင်ငံလက်ပိုမြို့ရှေ့ပိုင်းကသဘုံတို့ထိမ့်ချုပ်ရာဒေသတွေကိုဒီကနေ့မှာဆီးရီးယားနဲ့ရုရှားတိုက်လေယာဉ်တွေကဘုံကျဲတိုက်ခိုက်ပါတယ်အီရန်နိုင်ငံဘက်ဂရက်မြို့တော်မှာတော့အသေးခံဘုံခွဲတိုက်ခိုက်ခံရလို့တချို့သေဆုံးပါတယ်အစ္စလမ်ဘာသာကိုထိပါစော်ကြတယ်ဆိုတဲ့ဆွဲဆိုချက်နဲ့ရင်ဆိုင်နေရတဲ့ဂျော်ဒန်ဆိုင်ဆရာတူတနတ်သမားလက်ချက်နဲ့သေဆုံးခဲ့ရပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမှတ်မိုးဖြူနေအတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့မြန်မာနိုင်ငံတွင်းကလက်ရှိအကျဉ်းထောင်အခြေအနေကိုပြောင်းလဲပေးဖို့နဲ့ခေတ်စနစ်နဲ့မလျော်ညီတော့တဲ့အကျဉ်းထောင်စနစ်ကိုပြုပြင်ပြောင်းလဲပေးဖို့နိုင်ငံရေးအကျဉ်းသားဟောင်းတွေကဒီကနေ့အရသာအစိုးရကိုတောင်းဆိုလိုက်ကြပါတယ်
ကျွန်တော်တို့ကအတင်းတောင်းတဲ့မှာပြုပြင်ပြောင်းလဲတဲ့ဆိုတဲ့ကိစ္စကတနဝင်းတစ်စင်းပါပဲလုပ်ဖို့လိုပါတယ်လုံနိုင်လိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုမျိုး
အစီရင်ခံစာထုတ်ပြန်ခဲ့တဲ့ AABBB နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအတင်းအတွင်းမှုဖြစ်ပါတယ်ရှင်မကြခင်အသေးစိတ်နားဆင်ရပါမယ်နောက်မြန်မာနိုင်ငံရဲ့လူ့ခွင့်အခြေအနေနဲ့ပတ်သက်ပြီးလူ့ခွင့်လှုပ်ရှားသူဥအောင်မျိုးမင်းကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးဖို့လည်းရှိပါတယ်နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကသဘုံတို့ထိမ့်ချုပ်ရာဒေသတွေကိုဆီးရီးယားနဲ့ရုရှားတိုက်လေယာဉ်တွေကဒီကနေ့တနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့အလက်ပိုမျိုးတွင်းကအကြမ်းဖက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့နိုင်ပိုင်းအလိုမှာအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါခမန်းကျေလူ2သိန်းခွဲလောက်ရှိတဲ့မြို့ထဲကလူနေရပ်ကွက်တွေကိုတိုက်ခိုက်ရေးသမားတွေကဥတီတိုက်ခိုက်နေကြတာဖြစ်ပြီးတိုက်ခိုက်မှုတွေကြောင့်အဆောက်အုံတွေပြိုကျပျက်စီးနေပြီးလမ်းမပေါ်မှာလည်းအပြည့်အစည်းတွေအင်္ဂရေတုံးတွေနဲ့ပြင်းထန်နေပါတယ်တိုက်ခိုက်မှုတွေထဲမှာဆိုရင်မစ်ဆိုင်းထုံးကြီးတွေအစင်းစင်ပောက်ကွဲစေတဲ့စီပိုင်းဘုံတွေအမြောက်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းပါပါတယ်အမေရိကန်နဲ့ရုရှားတို့ကြားဝင်ညှိနှိုင်းပေးခဲ့တဲ့အပြစ်ခတ်ရစဲရေးပြိုကွဲခဲ့ရပြီးဆီးရီးယားအစိုးရတပ်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဆလာထိုးစစ်ဆင်တိုက်ခိုက်ခြင်းကကလေးကဆိုရင်လူတရာကျော်သေဆုံးခဲ့ရတဲ့အထက်အများစုကအရက်သားတွေဖြစ်တယ်လို့ဗီတင်ခြေဆိုင်ဆီးရီးယားလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တက်တန်း6နှစ်ရှိလာပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကြောင်းလူပေါင်း3နဲ့ချီသေဆုံးခဲ့ရတယ်လို့လူပေါင်း17တန်းတို့ကတော့နေရာစွတ်ခွာထွက်ပြေးနေကြရပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲနိုင်ဖို့ရုရှားဘက်မှတာဝန်ရှိတယ်လို့အမေရိကန်ပြည်ထောင်စုနဲ့ဥရောပမဟာမိတ်တို့ကပြောဆိုပြီးဆီးရီးယားနိုင်ငံထွင်အပြစ်ရရည်အတွက်ရုရှားဘက်ကအထူးအလေးထားလှုပ်ဆောင်ဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံမြောက်ကယ်ရိုလိုင်းနားပြည်နယ်မြို့တော်ရှာလော့တ်မှာမကြသေးခင်ကရဲနယ်မြို့ကနေကြားဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုပေါ်ပေါက်စီခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကထုတ်ပေးတဲ့ဗီဒီယိုထဲမှာ43နှစ်အရွယ်လူမယ့်အမျိုးသား Keith Lamont Scott ပြီးခဲ့တဲ့အင်္ဂါနေ့ကတနက်မှန်သေဆုံးခဲ့ရတဲ့အမှုမှာရဲတပ်ဖွဲ့နဲ့သေဆုံးသူနှစ်ဖက်ကြားဖြစ်ပွားခဲ့တဲ့နောက်ဆုံးအခြေအနေကိုတွေ့မြင်ရပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့ခန္ဓာကိုယ်ပေါ်မှာထားတဲ့ဓာတ်ပုံကင်မရာနဲ့သေဆုံးသူ Scott ကိုထိတ်တိုက်ရင်ဆိုင်ခဲ့တဲ့ရဲရာရှိတွေရဲ့ dash camera နှစ်ခုကရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းနှစ်ခုကိုဆန္ဒပြသူတွေတောင်းဆိုနေကြတာရဲ့တော်ကြာပြီးမနေ့စနေနေ့ကတော့လူလူကိုကြည့်ရှုခွင့်ပေးလိုက်တာဖြစ်ပါတယ်။ပထမဗီဒီယိုမှာလူမဲမျိုးသား Scott တနတ်နဲ့ပြစ်ခံရလို့မြေကြီးပေါ်လဲမကြခင်သူ့ကားလေးကထွက်လာပြီးဘယ်ဘက်ကိုလှည့်ပြီးတဲ့နောက်ကားရတဲ့နေရာမှာ3စက္ကန့်လောက်ရပ်နေတဲ့ပုံတွေပါပါတယ်။ဒုတိယဗီဒီယိုမှာ Scott မြေပေါ်လဲမကြခင်အပိုင်းတွေကိုမပြဘဲအတန်းတွေကို23စက္ကန့်စာလောက်ဖြတ်တောက်ထားပါတယ်။ဒီဗီဒီယိုမှတ်တမ်းတစ်ခုကိုရဲတပ်ဖွဲ့ကထုတ်ပေးပြီးတဲ့နောက်ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကိုဆန့်ကျင်တဲ့ပြင်စမနေဆန္ဒပြပွဲအများစုဟာပို့ပြီးတော့အေးချမ်းငြိမ်သက်မှုရှိလာပါတယ်။စနေနေ့ကတော့ရဲတပ်ဖွဲ့ကြီးကဲခါဘွန်နန်ကတရင်တောက်တွေကိုပြောရမှာရဲရရှိတွေက Scott တနတ်တက်လက်ကင်ထားတာမြင်တယ်လို့ယုံကြည်ကြတဲ့အကြောင်းငွေရစေဝါနဲ့တနတ်ကိုတွဲပြီးတွေ့ရလို့လူတွေရဲ့လုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ယူဆခဲ့တဲ့အကြောင်းပြောဆိုသွားပါတယ်
။အီရန်နိုင်ငံဘက်ကရက်မြို့တော်မှာအသေးခံဘုံခွဲသမားတဦးကအသေးခံတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးပြီး19ဦးဒဏ်ရာရတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ ဘက်ကရက်မြို့တော်အတွင်းကရှီယာမွတ်စလင်အများစုနေထိုင်ရာရပ်ကွက်တစ်ခုဖြစ်တဲ့အစ္စကန်ယာမှာဒီကနေ့တနင်္ဂနွေနေ့ဖောက်ခွဲမှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုမှုမရှိသေးပါဘူး။ဒါပေမဲ့လည်းဆွန်နီမွတ်စလင်အုပ်စုတစ်ခုဖြစ်တဲ့အစ္စလာမစ်စစ်သွေးကြွ IS အဖွဲ့ကတော့အီရတ်နိုင်ငံရဲ့အများစုရှီယာမွတ်စလင်တွေဟာဖောက်ပြန်ရေးသမားတွေလို့သတ်မှတ်ပြီးဘက်ကရက်မြို့တော်အတွင်းကလူစီကားရာနေရာတွေမှာသူတို့ကိုပြစ်မှတ်ထားပြီးဘုံခွဲတိုက်ခိုက်လေရှိပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းအီရတ်နိုင်ငံတွင်းကဒေသအတော်များများကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့သိမ်းယူခဲ့ခြင်းကစလို့အီရတ်အစိုးရတပ်တွေကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ IS အဖွဲ့ကိုတိုက်ခိုက်နေတာလည်းဖြစ်ပါတယ်
။လူသိများထင်ရှားတဲ့ဂျော်ဒန်ဆာယစ်ဆီယာတပ်ကိုတရားရုံးရှိမှသနသမားကပြစ်ခတ်တဲ့အတွက်သိဆုံးခဲ့ရပါတယ်။ဆာယစ်ဆီယာနဟတ်ထက်တဟာသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တဲ့ကာတွန်းတစ်ကွက်ဟာအစ္စလာမ်ဘာသာကိုထိကားစော်ကားပါတယ်ဆိုတဲ့ဆွဲဆိုချက်တွေနဲ့မြို့တော်အမန်ကတရားရုံးမှာအမှုရင်ဆိုင်နေရတာဖြစ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်ခံပြီးသိဆုံးခဲ့တာဖြစ်ပါတယ်တနတ်သမားကိုဖမ်းဆီးထားပြီလို့နိုင်ငံပိုင်သတင်းဌာနပက်ထရကဖော်ပြပါတယ်ခရီးယန်ဘာသာဝင်တယောက်ဖြစ်တဲ့ဆာယစ်ဆီယာဟက်ဒါကတော့ကာတွန်းကဂျီဟတ်တိုက်ခိုက်ရေးသမားတွေကိုတယောလှောင်ပြောင်ချက်အနေနဲ့ရည်ရွယ်ခဲ့တာပါလို့ပြောခဲ့ပါတယ်သူ့ရဲ့ကာတွန်းမှာတော့အမျိုးသမီးနှစ်ဦးနဲ့အတူရှိနေတဲ့အရပ်အမျိုးသားတဦးကဖျားသခင်ကိုသူ့အတွက်အရက်တစ်ခွက်ယူလာပေးဖို့တောင်းဆိုနေတဲ့ပုံဖြစ်ပါတယ
်။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965 လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ပါကစ္စတန်နိုင်ငံကိုအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောကြားလိုက်တဲ့အပြင်အာရှဒေသကိုမတည်ငြိမ်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲလိုက်ပြီးပါကစ္စတန်ကိုနိုင်ငံတကာကဝိုင်းကျင်အောင်လုပ်မယ်လို့ကြုံဝါလိုက်ပါတယ်။ဒါဟာအိန္ဒိယစစ်အခြေဆိုင်စခန်းတစ်ခုမှာအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတဲ့အတွက်နှစ်နိုင်ငံကြားတင်းမာမှုတွေတိုးလာခြင်းကစပြီးပါကစ္စတန်ပေါ်ပထမဆုံးအဖြစ်အိန္ဒိယဝန်ကြီးချုပ်ကလူသိရှင်ကြားဝေဖန်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကိုဇီခိုရီမြို့မှာစနေနေ့ကသူ့ရဲ့ဘာရာထီယာဂျနတာပါတီလူထုစုဝေးပွဲမှာအခုလိုဝေဖန်လိုက်တာဖြစ်ပါတယ်။နိုင်ငံဟာလွတ်လပ်ရေးကိုအထူးထူရခဲ့ကြတာဖြစ်ပြီးအိန္ဒိယနိုင်ငံကနည်းပညာစော့ပွဲတွေကဘာကိုတင်းပို့နေချိန်မှာပါကစ္စတန်ကအကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုနေတဲ့အတွက်ပါကစ္စတန်ပြည်သူတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်ကိုမေးခွန်းတွေထုတ်တင်တယ်လို့လည်းပြောဆိုသွားပါတယ်။ဒါအပြင်ပါကစ္စတန်နိုင်ငံစီကအကြမ်းဖက်မှုတွေရနေတဲ့အတွက်ကြောင့်ဒေသရင်းဒုက္ခခံစားနေရတဲ့နိုင်ငံတွေထဲမှာအာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေလည်းပါတယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာကက်ရှမီးယားဒေသကနေဆန်းနဲ့ကပ်နေတဲ့နေရာမှာအခြေစိုက်တဲ့စစ်စခန်းအတိုက်ခတ်ခံရတဲ့အတွက်စစ်သား18ဦးသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတင်းတင်းမာမာတုံ့ပြန်မှုဝိုင်းပြီးဖိအားပေးခံရတာလည်းဖြစ်ပါတယ်
။မနေ့စနေနေ့ကဝါရှင်တန်ဒီစီမြို့မှာ African American သမိုင်းစဉ်လာတွေကိုတင်ပြထားတဲ့ပြတိုက်အစ်တစ်ခုဖွင့်ပွဲမှာ African American တွေရဲ့သမိုင်းဟာအမေရိကသမိုင်းမှာအဓိကကျတဲ့နေရာကပါခဲ့တယ်လို့ American သမ္မတ Obama ကပြောဆိုသွားပါတယ်။နိုင်ငံတီထောင်တဲ့ဖခင်ကြီးတွေခေတ်ကာလကိုရည်ညွှန်းရင်းပြောဆိုတဲ့မိန့်ခွန်းမှာသမ္မတအိုဘားမားကအခုလိုပြောဆိုခဲ့တာပါကျွန်တော်တို့တွေဟာဒီနိုင်ငံကိုထူထောင်ခဲ့တုန်းကတန်းနဲ့ချီတဲ့တခြားတခြားသောတာမန်လူတွေရဲ့မရေတွက်နိုင်တဲ့ပါဝင်မှုဖြစ်ရတဲ့ကိုလစ်လျူရှုထားမိတတ်ကြပါတယ်လို့သမ္မတကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံမှာအကျွံပြုခံခဲ့ရတဲ့အချိန်ကစလို့သမိုင်းဝင်ကာလတစ်ခုဖြစ်တဲ့ Jim Crow ရဲ့လူပြူလူမဲခွဲခြားမှုတွေမဲပေးခွင့်ညှင်းပယ်ခံရတဲ့ခေတ်ကာလတွေကနေဒီကနေ့ခေတ်လူမဲသမ္မတပေါ်ထွန်းလာတဲ့အချိန်ထိအမေရိကန်နိုင်ငံကလူမဲတွေရင်ဆိုင်ခဲ့ရတဲ့အခြေအနေကိုပြောဆိုရမှာတခါတခါတော့သမ္မတကမျက်ရည်အပြည့်နဲ့ပြောဆိုသွားပါတယ်။ဝါရှင်တန်ဒီစီမြို့ကအထိမ်းအမှတ်ကြောက်တန်ရှိရာ National Monument မှာရှိတဲ့ African American သပိုင်းနဲ့ယဉ်ကျေးမှုဆိုင်ရာအမျိုးသားပြလိုက်ကိုအများပြည်သူတွေကြည့်ရှုလေ့လာဖို့အတွက်မနေ့စနေနေ့က American သမ္မတ Obama နဲ့သမ္မတကရော်တို့ကသမိုင်းဝင်ဖျားရှိခိုးကြောင်းခေါင်းလောင်းကိုတီးပြီးတော့ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ American နိုင်ငံမှာလက်ရှိရင်ဆိုင်ရာဆဲဖြစ်တဲ့လူမျိုးရေးတင်မာမှုတွေနဲ့ပတ်သက်ပြီးပိုပြီးစဉ်းစားဆင်ခြင်နေတဲ့ဆွေးနွေးမှုတွေကိုအခုလိုပြလိုက်တည်းရဲ့သမိုင်းချက်လက်တွေကအထောက်အကူပြုနိုင်လိမ့်မယ်လို့ထင်ကြောင်းဖွင့်ပွဲတက်လာတဲ့လူတယောက်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
အမေရိကန်အဓိကပါတီကြီးနှစ်ခုတို့ရဲ့သမ္မတလောင်းနှစ်ဦးဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့အစ္စရေးဝန်ကြီးချုပ် Benjamin Netanyahu နဲ့ဒီကနေ့တနင်္ဂနွေနေ့မှာတီးခြားစီတွေ့ဆုံကြဖို့ရှိပါတယ်။အရှေ့လယ်ပိုင်းဒေသတွင်းကအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့အစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံမဲ့အစီအစဉ်ကြောင့် Mrs. Clinton ရော Mr. Trump ရောလာမဲ့တနင်္လာနေ့သမ္မတလောင်းစကားဆစ်ထိုးပွဲအတွက်အကြိုပြင်ဆင်မှုတွေကိုခဏနားထားကြမှာပါ။အမေရိကန်သမ္မတလောင်းနှစ်ဦးနဲ့ဘယ်မှာတွေ့ဆုံမလဲဆိုတာကိုတော့အစ္စရေးဝန်ကြီးချုပ်ရုံးကထုတ်ဖော်ပြောဆိုဖို့ညင်ပါတယ်။အစ္စရေးခေါင်းဆောင်ကဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်း Mrs. Clinton နဲ့တွေ့ဆုံမှုစီစဉ်ထားတာကိုသိရှိပြီးနောက်မှာမှ Republican သမ္မတလောင်း Donald Trump ရဲ့စီအိုရဲ့အဖွဲ့ကအစ္စရေးဝန်ကြီးချုပ်ရုံးကိုဖုန်းနဲ့ဆက်သွယ်ပြီး Mr. Trump နဲ့အစ္စရေးဝန်ကြီးချုပ်တို့တွေ့ဆုံဖို့စီစဉ်ခဲ့တာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ကကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့ပြီးခဲ့တဲ့သတင်းပတ်ကလေးကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုရောက်ရှိနေတာဖြစ်ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့သမ္မတလောင်းနှစ်ဦးတို့ရဲ့စကားဆစ်ထိုးပွဲ၃ဘွဲ့ရဲ့ပထမဆုံးစကားဆစ်ထိုးပွဲအဖြစ် Mrs. Clinton နဲ့ Mr. Trump တို့ပထမဆုံးအချိန်မျက်နှာချင်းဆိုင်တွေ့ကြမှာပါ။ရုပ်မြင်သံကြားကနေထုတ်လွှင့်မဲ့သမ္မတလောင်းနှစ်ဦးရဲ့စကားဆစ်ထိုးပွဲကိုတော့လူသန်းပေါင်းများစွာစောင့်ကြည့်ကြမှာဖြစ်ပါတယ်
။တောက်ချန်နေ့ကအမေရိကန်နိုင်ငံအနောက်မြောက်ပိုင်း Washington ပြည်နယ်တွေကကုန်တိုက်တစ်ခုမှာဇီဝေသူတွေကိုအကြောင်းမဲ့တနက်နေ့ပြစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးတန်တရာရှိခံရတဲ့အသက်20ရွယ်လူငယ်တစ်ယောက်ကိုစစ်ဆေးဖို့အတွက်ထိန်းသိမ်းလိုက်ပြီလို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။တနက်ပြစ်မှုဖြစ်ပြီး24နာရီလောက်ကြာတဲ့ခြေရာခံရှာဖွေမှုအပြီးမှာဝါရှင်တန်ပြည်နယ်ဥက္ကာဘာလန်းကအာကန်စီတန်ဆိုတဲ့အမျိုးသားတစ်ယောက်ကိုစနေနေ့ကလက်ရဖမ်းမိခဲ့တာဖြစ်ပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရဲ့အဆွေးနွေးကံမတင်ဆက်ခင်မှာမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံတွင်းကလက်ရှိအကျဉ်းထောင်အခြေအနေတွေကိုပြောင်းလဲပေးဖို့နဲ့ခေတ်စနစ်နဲ့မလျော်ညီတော့တဲ့အကျဉ်းထောင်စနစ်တွေကိုပြုပြင်ပေးဖို့အတွက်နိုင်ငံရေးအကျဉ်းသားဟောင်းတွေကဒီကနေ့အရက်သားအစိုးရနဲ့လွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနိုင်ငံရဲ့အကျဉ်းထောင်အခြေအနေအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးအလားအလာဆိုတဲ့အစီရင်ခံစာကိုလည်းဒီကနေ့ထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာထုတ်ပြန်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီး AAPBB နိုင်ငံရေးကျင်းသားများကူညီဆောင်ရှားရေးအသင်းမြန်မာနိုင်ငံရဲ့အတွင်းမှုဥတိတ်နိုင်ကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်။
ဒီမြန်မာနိုင်ငံမှာဒီကနေ့ထိဒီစစ်သုံးနေတဲ့အချင်းတော်လက်ဆွဲဥပဒေက1964ခုနှစ်တည်းကထားတဲ့ဥပဒေဖြစ်ပါတယ်ဆိုတဲ့အခါကျတော့ခင်မမီတော့တဲ့ဒီအချင်းတော်လက်ဆွဲဥပဒေလို့ပြောလို့ရပါမှာပေါ့နော်ဆိုတော့ဒီဥပဒေကိုထုတ်တဲ့အချိန်တုန်းကဒီနိုင်ငံတကာစာချုပ်ဆန့်ညွှန်းနဲ့ဆိုလို့ရှိရင်တော့ဒီအချင်းတော်များဥပဒေကဆိုလို့ရှိရင်ဘလို့မှကိုခင်မမီတော့တဲ့အချိန်တစ်ခုဖြစ်တယ်ကျွန်တော်တို့ကဒီအချင်းတော်ဒီလက်ဆွဲဥပဒေနဲ့ဒီအချင်းတော်ဒီပြုပြင်ပြောင်းလဲရွေးတယ်ကျွန်တော်တို့ကတောက်လျှောက်ကျွန်တော်တို့စူးစမ်းနေကြတယ် ABD အနေနဲ့ကတော့ဆိုတော့ပြီးခဲ့တဲ့သမရဥဒေစီလက်ထက်မှာလည်းကျွန်တော်တို့စူးစမ်းခဲ့တယ်ပြင်ပြခဲ့တယ်ပြီးတဲ့အခါမှာသမရဥဒေစီလက်ထက်မှာဒီအချင်းတော်များဥပဒေမူကြမ်းဆိုပြီးတော့ထွက်ရှိလာတယ်ဒါလွှတ်တော်မှာတင်ကြတယ်ဒါပေမဲ့တတငါးနှစ်ကုန်သွားတဲ့အခြေကြီးဒီဒေသဥပဒေကြီးကသူတို့အတည်ပြုလို့မရသေးဘူးဆိုတဲ့ပြဿနာမျိုးဖြစ်တယ်ဆိုတော့ဒီဘက်အစိုးရကကျွဲလိုက်တဲ့အနေအထားမျိုးရှိပါတယ်အဲ့ဒီခါမှာကျွန်တော်တို့ကတက်ဆိုင်ရာကော်မတီလေးနဲ့လည်းကျွန်တော်တို့အများကြီးဆွေးနွေးဖြစ်တယ်အခုကတော့ကျွန်တော်ထပ်ပြီးတော့လေ့လာပြီးတော့မှဒီမြန်မာနိုင်ငံရဲ့အကျဉ်းချုပ်အခြေအနေနဲ့ဒီပြုပြင်ကြောင်းလည်းရလုံနိုင်မဲ့အလားအလာလေးကိုကျွန်တော်တို့အနေနဲ့စူးစမ်းပြီးတော့ရေးဆွဲတာပါ။
အဲ့တော့အခုဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာကဒီမြန်မာနိုင်ငံထဲမှာရှိတဲ့လက်ရှိအကျဉ်းထောင်အခြေအနေနဲ့ပတ်သက်ပြီးတော့ဗောနော်ဘလောက်တိုင်းတာအထိမှထင်ဟပ်ဖော်ပြနိုင်မယ်လို့ထင်ပါလဲရှင်
။ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီခန်း6ခန်းနဲ့ကျွန်တော်ဖော်ပြထားပါတယ်။ဒီအဓိကသင်းနဲ့သုံးကတော့ကျွန်တော်တို့မြန်မာနိုင်ငံအကျဉ်းထောင်ရဲ့အခြေအနေနောက်တစ်ခါနိုင်ငံတကာရဲ့အကျဉ်းထောင်တွေနဲ့နိုင်ငံတကာရဲ့ဥပဒေတွေနဲ့မြန်မာနိုင်ငံအကျဉ်းထောင်ထဲမှာသုံးစွဲနေတဲ့ဒီကနေ့ကျေဆုံးနေတဲ့ဥပဒေလေးအဲ့ဒါလေးကိုကျွန်တော်တို့နှိုင်းချပြီးတော့တကယ်နိုင်ငံတကာစာချုပ်စာညွှန်းနဲ့ညီအောင်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတိုက်ညီအောင်ဆိုတဲ့အခြေအနေထားမျိုးလေးကိုကျွန်တော်တို့ဖော်ပြထားပြီးတော့အကြံပြုတိုက်တွန်းချက်တွေလည်းကျွန်တော်တို့အများကြီးလုပ်ထားပါတယ
်ဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးတော့မေးချင်တာပါဒီမြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားဆိုတဲ့ဒီအမည်ဝေါ်ဟာရတတ်မှတ်နိုင်မှုအတွက်ကအခုချိန်ကြီးအခက်ခဲတွေကြံ့ကြာမှုတွေရှိနေပါတယ်ဆိုတော့ဒီအကျဉ်းထောင်တွေထဲမှာနိုင်ငံရေးကျင်းသားတွေပေါ့နော်အထူးသဖြင့်ယုံကြည်ချက်ကြောင့်ကျင်းကြခံထားရတဲ့နိုင်ငံရေးကျင်းသားတွေအတွက်ကောဒီအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဒီစီရင်ခံစာထဲမှာပါပါလားရှင
်ဟုတ်ကဲ့ပါပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့ဒီအကျဉ်းထောင်တွေထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေရဲ့အခြေအနေတော့ကဘလို့ခ ွဲခြားသေးတယ်၊ကွဲပြားနေတဲ့အခြေအနေမျိုးတွေမှာဘယ်လိုစီမံသင့်တယ်ဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့အနေနဲ့သိသိကြကြကျွန်တော်တို့ရေးပြီးတော့အကြံပြုချက်တွေလည်းကျွန်တော်တို့တိုက်တွန်းထားပါတယ်။
အဲ့တော့နောက်ဆုံးမေးချင်တာကဒီအခုအစီရင်ခံစာကလေဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတခုနကဒီတက်ဆိုင်ရာတာဝန်ယူထားတဲ့ဝင်ကြီးဌာနတွေကိုပေးပို့ထားဖို့အစီအစဉ်ရှိပါလား။အများပြည်သူသိအောင်ရောဒီအစိုးရတာဝန်ရှိတဲ့သူတွေသိအောင်ရောဘယ်လိုများဆက်ပြီးဆောင်ရွက်သွားဖို့ရှိပါလဲရှင်။ဒီအစီရင်ခံစာပါအချက်တွေနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့တော့တင့်ချက်ကကျွန်တော်တို့လွှတ်တော်မှာရှိတဲ့ကော်မတီလေးနဲ့ကျွန်တော်တို့ဆွေးနွေးဖို့ဆက်ကပ်ပြီးတော့ဆွေးနွေးဖို့ကျွန်တော်တို့စဉ်းစားထားပါတယ်ဆက်တဲမှာပဲကျွန်တော်တို့ဒီအာဏာပိုင်အစိုးရပိုင်းတွေကိုလည်းကျွန်တော်တို့ကဆက်ကပ်ပြီးတော့စီရင်ခံစာရဲ့တကယ်အနှစ်သာရတွေကိုကျွန်တော်တို့ဆွေးနွေးမယ်ညှိနှိုင်းမယ်အကြံပြုမယ်ဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့စဉ်းစားထားပါတယ်နောက်တစ်ခုကကျွန်တော်တို့ကအမျိုးသမီးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေကလေးနဲ့ပတ်သက်တဲ့အခြေအနေမျိုးတွေတက်ကြီးရွယ်ဝင်နဲ့ပတ်သက်တဲ့အခြေအနေမျိုးတွေကိုစစ်တာပေးကြီးဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုလည်းကျွန်တော်တို့အနေနဲ့အခုဆက်လက်ပြုစုနေရလေရှိပါတယ်ဆိုတော့ကျွန်တော်တို့ကအစင်းထောင်ထဲမှာပြုပြင်ပြောင်းလဲတဲ့ဆိုတဲ့ကိစ္စကတနွေဝင်းတစ်စင်းပါပဲလုပ်ဖို့လိုပါတယ်လုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့တော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဦးတိုင်နိုင်ဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးပ
ါ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်မြမအစိုးရရဲ့ကိုစားဒေါံဆန်းစုကြည်ကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းပြောကြားရာမှာမြမနိုင်ငံရဲ့အသွင်ကူးပြောင်းရေးစိန်ခေါ်ချက်တွေလူခွေရေးအခြေအနေတွေတိုးတက်အောင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်မှန်းထားတယ်ကိုပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲမြမနိုင်ငံမှာတော့လူခွေရေးပြဿနာကိုကင်တွယ်ဖြေရှင်းနေတဲ့အမျိုးသားလူခွေရေးကော်မရှင်ရဲ့ဆောင်ရွက်ပုံတွေကိုမကျေနပ်ချက်တွေကကြီးထွားလာနေတာပါ။မြမနိုင်ငံရဲ့လက်ရှိလူခွေရေးအခြေအနေတွေနဲ့ပတ်သက်လို့လူခွေရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြမအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုကိုအောင်လွင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ပါရှင
်။ Okay မင်္ဂလာပါကောမျိုးမင်းအခုလို့ကျွန်တော် VOA နဲ့တွေ့ဆုံမေးမြန်းခွင့်ပြုရတဲ့သူပဲကျေးဇူးတင်ပါတယ်။အရင်ဆုံးကျွန်တော်မေးချင်တာတော့အခုကုလသမဂ္ဂထရီညီလာခံမှာဒီမြမအစိုးရရဲ့ကိုစားပြုပြီးတော့ဒေါအောင်ဆန်းစုကြည်ကမင်းကပြောတော့ပါတယ်ဒီမင်းကပြောတဲ့ထဲမှာတော့သူကတော့အသွင်ကူပြောင်းရေးခလာစင်ခေါ်မှုတွေနောက်ပြီးတော့ဒီအစိုးရအသည့်အနေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေလို့သူကအတိအမှတ်ပြပြီးပြောတော့ပါတယ်ဟိုတစ်ခုရှိတာတော့ဒါဟိုဆယ်စုနှစ်ပေါင်းများစွာဒီမှာပထမဆုံးအယက်သားအစိုးရနေပြီးတော့ကုလသမဂ္ဂထရီညီလာခံမှာမင်းကပြောတဲ့မင်းကစကားတစ်ခုအနေနဲ့ထူးခြားချက်လည်းဖြစ်ပါတယ်ဆိုတော့ဒီဒေါအောင်ဆန်းစုကြည်ရဲ့ကုလသမဂ္ဂထရီညီလာခံမင်းကဒီနိုင်ငံတကာအတိုင်းဝိုင်းဘက်ကဘယ်လောက်ထိဆွဲဆောင်မှုရှိနိုင်မလဲဘယ်လောက်ထိဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုတင်ညလာပြောနိုင်တယ်လို့ကွန်မြူနီတီနဲ့ယူဆတယ်ခင်ဗျာ
ပထမအဦးဆုံးကတော့ပြည်သူလူထုကနေရွေးချယ်တင်မြှောက်တဲ့အယက်သားအစိုးရကိုစားပြုပြီးတော့ဒီလိုမျိုးတင်ပြနိုင်တာကျွန်တော်တို့တိုင်းပြည်အတွက်ဂုဏ်ယူဖို့ရှိပါတယ်နောက်တစ်ခါကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဘက်ကို UTP ပြောင်းလဲနေတယ်ဆိုတဲ့အယူဆကိုကဘာကနေတည်သွားတာကျွန်တော်ရှိပါမယ်အဲ့ဒီနေရာမှာတခြားရင်အစိုးရနဲ့မတူညီတဲ့ချက်ကတော့အရင်အစိုးရကတော့တိုင်းပြည်တွင်းမှာဖြစ်တဲ့အကြောင်းအရာတွေကိုအမှန်တိုင်းတင်ပြတာမဟုတ်ဘဲနဲ့မြန်မာပြည်အေဂျင့်တာရရဲဆိုရပုံစံမျိုးပဲနောက်တစ်ခါဖြစ်ပျက်နေတဲ့အကြောင်းအရာတွေကအနောက်နိုင်ငံသို့မဟုတ်တိုင်းပြည်ကိုစူပူကျင်တဲ့သူတွေလှုပ်ဆောင်ချက်တွေပဲသူတို့ညင်ညာရှိတယ်။ဒေါအောင်ဆန်းစုကြည်ပြောကြားသွားတာကတော့ဖြစ်နေတဲ့ဖြစ်ပျက်တွေသူနယ်လှုပ်ဆောင်မှုတွေဖော်ပြတာမကဘဲနဲ့တကယ်တမ်းကြုံတွေ့ရမယ့်အရာတွေဒါတွေလှုပ်ဆောင်မှုအတွက်ဆက်လက်ခရီးရှည်ဘယ်လောက်ထိရှိသေးလဲဆိုတာကိုပုံပွင့်လင်းတင်ပြခြင်းကရိုးသားပွင့်လင်းမှုလို့ပြောချင်ပါတယ်။နောက်တစ်ခါကဘာကအတိကအာယုံစိုက်နေတဲ့ကျွန်တော်တို့မြန်မာပြည်မှာဖြစ်နေတဲ့ပြည်တွင်းရေးကိစ္စကိုငြိမ်းချမ်းရေးကိစ္စကိုအထူးဦးစားပေးသွားတယ်။မိခွန်းနေအများကြီးရှိနေတဲ့ရခိုင်ပြည်နယ်နဲ့တော့ကျွန်တော်တို့ကိုဖီအာနန်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်အကြောင်းပြောသွားတယ်။ဒီဟာတွေကစိန်ခေါ်မှုတွေရှိနေတုံးပဲသူ့အနေနဲ့ဒါကိုဆက်လက်လှုပ်ဆောင်သွားမယ်ဆိုတဲ့တန်တိတ်ထန်ချထားတဲ့ပုံစံပြောခြင်းကတိုင်းပြည်ရဲ့အခြေအနေမှန်စိန်ခေါ်မှုတွေဒီကိုကဘာကနေတိသွားအောင်လှုပ်ဆောင်နိုင်တဲ့အတွက် impressive လို့ခေါ်တဲ့ဂုဏ်ယူစရာပြောကြားချက်တွေဖြစ်ပါတယ်။
โอเคတခုရှိတာပေါ့လေဒီအစိုးရတက်တက်လာတော့ဒီအစိုးရတက်ဖြစ်နေတောင်းယူတာတနည်းတောင်းတော့မပြည့်သေးပါဘူးဒါပေမဲ့ဒီကြားကာလမှာပေါ့လေဟိုမြန်မာနိုင်ငံရဲ့လူခွေချင်းနေတွေထူးသဖြင့်ရတော့ဒီတန်းတိုင်းနဲ့လက်နက်ကန်ပြပခတ်တွေနောက်ဒီရခိုင်ရေးကိစ္စလိုနိုင်ငံတကာအာရုံစိုက်နေတဲ့ကိစ္စမျိုးတွေမှာဒီတိုးတက်မှုဆုတ်ယုတ်မှုဘာတွေများမြင်ရလဲအခုအစိုးရတက်တန်းတစ်လျှောက်မှာ
အစိုးရတက်တန်းတစ်လျှောက်မှာကျွန်တော်တို့စူးစမ်းပြီးလှုပ်ဆောင်မှုတွေတော့တွေ့ရတယ်ဗျအရင်ကလို့မဟုတ်ဘဲနဲ့ဖြစ်နေတဲ့ပြဿနာကိုမရှိတယ်လို့ညင်းနေအစင်တော့မဟုတ်ရှိနေတာကိုသူ့နဲ့သုံးသက်တယ်စူးစမ်းပြီးလှုပ်ဆောင်တယ်တချို့နေရာမှာအခက်အခဲရှိတိတိုင်အောင်လှုပ်ဆောင်နေတာမျိုးဥပမာနိုင်ငံရေးကျင်းသားမရှိဘူးဆိုပြီးတော့ပြောထားတဲ့အရင်အစိုးရရဲ့ပြောကြားချက်ကို နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးခြင်းအပြင်လှုပ်ဆောင်တယ်။ဖိနှိပ်တဲ့ဥပဒေတွေမရှိပါဘူးလို့ပြောထားတဲ့ချက်ကိုဥပဒေတွေပြောင်းအောင်ပြင်အောင်ကြိုးစားပြီးလှုပ်ဆောင်မှုကဒီလှုပ်ဆောင်ချက်ပါ။တစ်ချိန်တည်းမှာစိန်ခေါ်မှုတွေအများကြီးရှိခဲ့တဲ့ဟာတွေရှိတယ်။ကျွန်တော်တို့အထူးဖြင့်ကျွန်တော်ပြောနေကြတဲ့ဒီရခိုင်ပြည်နယ်အရေးမှာဆိုလို့ရှိရင်လှုပ်လို့ရှိရင်လည်းပြဿနာတက်မယ်။မလုတ်ပဲထားပြန်လဲပြဿနာတက်မယ်ဒါပေမဲ့ရဲရဲဝင်းဝင်းနဲ့သူယုံကြည်တဲ့အတိုင်းစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့မယ်ဒီကိစ္စကိုအရေးတကြီးလှုပ်ဆောင်မယ်ဆိုတဲ့အကြောင်းအရာကိုသူအနေနဲ့လှုပ်ဆောင်မယ်စိန်ခေါ်မှုကပါလဲလက်မခံတဲ့သူတွေပါတယ်လက်မခံတဲ့သူတွေရှိလာတယ်ပြိပခါတွေတိုးလာတယ်ဒါပေမဲ့သူရအောင်လှုပ်ဆောင်သွားတယ်အဲ့တော့လှုပ်ဆောင်တင်တာလှုပ်ဆောင်သွားတွေ့ရတယ်ငင်းကြိုင်းကိစ္စလည်းဒီတိုင်းပဲငင်းကြိုင်းကိစ္စမှာအရင်ကလိတ်ခဲတင်းဖြစ်နေတဲ့ငင်းကြိုင်းကိစ္စတွေကိုအကောင့်ထဲမဖော်နိုင်ဘူးရှေ့မတိုးနိုင်ခဲ့ဘူးဒါပေမဲ့တင်ပင်းလုံနီလာကန်နဲ့သူရှေ့တိုးထိုင်အောင်ကြိုးစားတယ်။ဒါပေမဲ့ပြဿနာကကြံနေတဲ့သူတွေကြံတယ်။နောက်တစ်ခါမှငင်းချမ်းရေးကိစ္စမှာလှုပ်ဆောင်တဲ့တိုင်းရင်းသားတွေဘက်နဲ့အတိတ်ကဒီဘက်မှာလက်နက်ကိုင်ကိစ္စကိုတာဝန်ယူထားတဲ့ဒီကာကွယ်ဦးစီးချုပ်နဲ့ကျွန်တော်ပြဿနာတွေရှိတာတွေ့ရတယ်။အပြောအဆိုရတိတ်အဆင်မပြေတာရှိတယ်။ဝန်ခံမှုတွေစိန်ခေါ်မှုလည်းရှိတယ်။ဒါပေမဲ့ဒါရအောင်သူကြိုးစားပြီးသွားလုပ်တယ်။အဲ့တော့လုပ်တဲ့နေရာမှာတော့ကျွန်တော်ကဖြစ်ချင်တဲ့စံတpolitical well လို့ခေါ်တဲ့စိတ်ဆန္ဒပိုင်းကိုကျွန်တော်သဘောကျတယ်။ဒါပေမဲ့အခက်ခဲတွေအများကြီးပဲ။တစ်ဖက်ကဖိအားတွေရှိတယ်လို့ဖိအားတွေစုံနေတယ်။နောက်ကပြောင်းကျင်တဲ့တိုင်အောင်ပြောင်းလို့မရတဲ့စိန်ခေါ်မှုတွေရှိနေတဲ့အတွက်ကြောင့်မလို့လှုပ်ချင်တဲ့တိုင်အောင်အခက်ခဲတွေအများကြီးရှိနေတော့တွေ့ရပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ဒီနယူးယောက်မှာရောက်နေတော့မှာပဲပြောသွားတာတခုရှိပါတယ်။ဒါကတော့ဒီနှစ်မှာထူးထူးခြားခြားပေါ့လေ။ပြည်သူ့အကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှာမဟုတ်ဘူးဆိုတော့သူပြောသွားပါတယ်။အထူးသဖြင့်ကတော့ဒီပုံမှန်အဖြစ်ဒီလူခွေကိစ္စရပိုင်းနဲ့ပတ်သက်ပြီးတင်ပြတဲ့တတိယကော်မတီကသူတို့အဆိုပြုမှာမဟုတ်တော့ဘူးတဲ့အတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကဒီနေ့ကထွက်လာစရာမရှိဘူးဆိုတော့ဒါမဲ့တခုရှိတယ်ဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ထွက်မလာတဲ့အတွက်လူခွေကိစ္စရနဲ့ပတ်သက်အထူးသဖြင့်ဒီလက်နက်ကိုင်ပရိခတ်တွေဖြစ်နေတဲ့ဒီတက်မလို့ကလူခွေချိုးဖောက်မှုတွေရှိရဆိုဆွဆွချက်တွေမကြာခဏကြားနေရဒါရင်းနဲ့ပတ်သက်လို့စောင့်ကြည့်အကဲခတ်မှုတွေမှာအပိုင်းတွေမှာအားနည်းသွားစရာမရှိဘူးလား
ဟုတ်ကဲ့ကျွန်တော်တို့နှစ်တိုင်းပါနေကြမြန်မာနိုင်ငံရဲ့လူခွေရေးနဲ့နိုင်ငံရေးကိုအကြံပြုတဲ့ကုလသမဂ္ဂလုံခြုံရေးကုလသမဂ္ဂအထွေထွေနီလာခံရဲ့အဆုံးဖြတ်ချက်ဒီနှစ်ကတက်လာဖို့တော်တော်ခက်ခဲသွားတွေ့ရပါတယ်။တစ်ဖက်ကကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တိုင်းပြည်အမှန်တကယ်ပြောင်းလဲရဆိုရင်ကျွန်တော်တို့ကိုယ်တိုင်လည်းဒီလိုမျိုးရွေးချယ်ပြီးတော့နိုင်ငံတကာကဖိအားပေးတာမကြိုက်ပါဘူး။တကယ်ပွင့်လင်းလာရင်ပွင့်လင်းတဲ့အတိုင်းလက်ခံမှာတိုးတက်မှုအတိမတ်ပြုပါကျွန်တော်တို့ကိုယ်တိုင်ဒါမျိုးတောင်းဆိုပါမယ်။ဒါပေမဲ့အခုတစ်ခေါက်မှာကျွန်တော်တို့မှာတကယ်တမ်းစိုးရိမ်စရာအချက်တွေကဒီဒါတွေပျောက်သွားပြီလားပြောက်သေးဘူးဗျထိုးစစ်ဆင်မှုတွေဆက်ရှိနေတယ်အရင်ကတနက်တန်နေတိတ်ခဲ့တဲ့ကရင်မာတော်ပြန်ပြီးတော့ဖြစ်နေတဲ့ကိစ္စတွေရှိနေတယ်တိုင်းရင်းသားဒုက္ခတွေဒီကိစ္စကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြိပကကိစ္စလည်းမပြီးသေးဘူးအဲ့ဒီမပြီးဖို့အတွက်ကျွန်တော်တို့စိန်ခေါ်မှုတွေရှိနေတာဟာလူတိုင်းသိနေတဲ့အချက်ပဲအဲ့တော့ဒါမျိုးကိစ္စတွေကိုအမြန်အစံပြီးစီးဖို့နောက်တစ်ခါအဖြေရှာတဲ့အချိန်မှာဒီတိုင်းပြည်ရဲ့အကျိုးအတွက်ဝိုင်းဝန်းပြီးတော့ဆန့်ကျင်ပြီးတော့တားဆီးနေတဲ့အရာတွေမဖြစ်ဖို့အတွက်နောက်တစ်ခါလက်နက်ကိုင်ပြိပခိုင်ငင်းချမ်းဖို့အတွက်ဒေါအောင်ဆန်းစုကြည်စူးစမ်းသူတို့တခြားသူတွေစူးစမ်းဖို့လိုအပ်တယ်။အခုလိုမျိုးဖိအားပေးမှုတွေညော့သွားရင်ကျွန်တော်တို့ခုနလိုပူပေါင်းဆောင်ရွက်တဲ့နေသူကမပူပေါင်းတော့မယ်နဲ့ကဘာကြီးကိုယူဆိုင်စရာမလိုပါဘူးစိတ်သက်ဖြစ်လို့ရှိရင်ဒေါအောင်ဆန်းစုကြည်တဲ့ပုံမူတော်မှအခက်အခဲတွေပုံများလာမယ်။အဲ့တော့ကျွန်တော်တို့ယူဆရလူ့အခွင့်အရေးကိစ္စနဲ့ပတ်သက်လို့လုံးဝမပြီးသေးဘူး။တိုးတက်လာတာရှိသလိုစိန်ခေါ်မှုတွေရှိသလိုစိန်ခေါ်မှုအစ်စ်တွေလည်းပေါ်လာနိုင်တယ်အဲ့ဒါကိုမျက်ချင်မပြတ်စောင့်ကြည့်နေသေးပါဆိုတော့နိုင်ငံတကာအာရုံစိုက်မှုတော့ဒီနှစ်တော့ရှိသင့်သေးတယ်ဒါပေမဲ့မရှိတဲ့အချိန်မှာတော့ကျွန်တော်တို့ကတော့ထပ်ပြီးတော့လုပ်နိုင်တာကတော့ဖြစ်နေတဲ့အဖြစ်အပျက်ကိုကဘာတိအောင်ကြီးညာတာပဲလုပ်လို့ရမယ်အမှန်တော့စောသေးတယ်လို့ပဲကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ဒီနိုင်ငံတကာဆက်ဆံရေးအပိုင်းပေါ်တော့နောက်အခုဒီပိုင်းကျွန်တော်ထပ်ပြီးဆွေးနွေးချင်တာကတော့ဒီမြန်မာနိုင်ငံလူခွင့်ရေးအခြေအနေဟိုပြောမယ်ဆိုလို့ရှိရင်တော့လောလက်လက်ကိုပဲဟိုအတောင်းနေဖြစ်နေတဲ့ကိစ္စမြန်မာနိုင်ငံလူခွင့်အခြေအနေလို့ပြောရင်ဒီမြန်မာနိုင်ငံရဲ့လူဟိုအမျိုးသားလူခွင့်ကော်မရှင်ကမပါမဖြစ်တဲ့ပြောမယ်ကိစ္စအခုနောက်ဆုံးဆိုရင်လည်းပဲဒီလူခွင့်ကော်မရှင်နဲ့ပတ်သက်ပြီးဟိုအတောင်းနေဖြစ်နေတာရှိရဲဒီအချုပ်ဆိုင်ရာကော်မလေးနှစ်ယောက်ကိုဟိုညှဉ်းပန်းနှိပ်စက်ခံရတဲ့ဆိုပြီးဆွဆွဲချက်တွေနဲ့ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူတို့ဖြစ်ရှင်းပုံဖြစ်ရှင်းနေရနီးလည်းမကြောက်ဘူးဆိုပြီးတော်တော်များဝေဖန်တော့လည်းသူတို့ဒေသရှင်လုံးမလုပ်ပြီးဖြစ်ရှင်းပါတယ်ဟိုကိုအောင်မျိုးမျိုးတို့သွားတာလည်းကျွန်တော်တွေ့ပါတယ်ဆိုတော့ဒီလိုဖြစ်ရှင်းတဲ့ပုံမှာလည်းဟိုလူရဲတိတ်ဘဝင်မကြရရှိတယ်အခုနောက်ဆုံးဆိုလို့ရှင်လွတ်တော်မှာတော့မှာပဲဒါအရေးကြီးအစိုးတင်ပြီးတော့ဒါကိုဒီကော်မရှင်နဲ့လူတချို့အရေးယူပေးဖို့အထီအောင်ပြောတာဆိုတာဖြစ်လာတယ်ဆိုတော့ဒီလူခွေလို့ရှာသူတူအနေနဲ့ပေါ့လေအခုဒီကော်မရှင်ရဲ့ဒီကလေးမလေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မှာလူခွေရေးကော်မရှင်ရဲ့ဆောင်ရွက်ပုံတွေကကျင်းနဲ့အားရစရာလို့ယူဆတာ
ကျွန်တော်အနေနဲ့ဒါကိုတော်တော်များပြောပြပေးပါပြီ ကော်မရှင်ရဲ့လုပ်ပိုင်ခွင့်အရဒီကိစ္စကြီးစုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်အဲ့ဒါကိုသူတို့အပြည့်အဝအသုံးချပါတယ်ဒါကတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုသူတို့သုံးတာဒါပေမဲ့လုပ်ပိုင်ခွင့်ထဲမှာစုံစမ်းစစ်ဆေးတဲ့အချိန်မှာတကယ်လို့များတိုင်းပြည်မှာရှိတဲ့ဥပဒေတွေကိုချိုးဖောက်တယ်တိုင်းပြည်ရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်လို့ရှိရင်လည်းတင့်တော်သူတို့လှုပ်ဆောင်အောင်ဆိုပါထားပြီးသားအခုတော့စုံစမ်းစစ်ဆေးတယ်ဒါပေမဲ့ဒီလောက်ကြီးမားတဲ့ရာဇဝတ်မှုမျိုးကလေးတွေရရက်ဆက်ဆက်ထိခိုက်တဲ့ကလေးခွင့်ချိုးဖောက်မှုမျိုးကိုတကယ်တမ်းအမြင့်ဆုံးတရားဥပဒေနဲ့အရေးယူနိုင်မှုလှုပ်ဆောင်တဲ့အပိုင်းမှာသူတို့အားနည်းသွားခဲ့တယ်အမှန်တော့လူခွင့်ကြောင်ကျွမ်းကျင်တဲ့သူဆိုလို့ရှိရင်ဒီအမှုမျိုးကကြေအေးယုံနဲ့မလုံလောက်ဘူးဆိုတာသိမှာပါဒါပေမဲ့ဒီလိုမျိုးအမှုမျိုးကြေအေးမှုနဲ့ကြေအေးလိုက်တာကိုငွေနဲ့ကြေအေးလိုက်တာသူတို့လက်ခံခြင်းကသူတို့ရဲ့အားနည်းချက်ဖြစ်သွားပြီအမှန်ဆိုလူခွေကာကွယ်စောင့်ရှောက်မဲ့သူကကျူးလွန်မှုကိုတည်ယုံနေဖော်ထုတ်ရင်မကဘဲနဲ့ထိုက်တင့်တဲ့အရေးယူမှုဖြစ်အောင်လှုပ်ဆောင်ပေးရမယ့်တာဝန်ရှိပါတယ်ဒါကိုသူတို့မလှုပ်ဆောင်ခြင်းကပြည်သူလူထုကနေထောက်ပြစရာဖြစ်သွားတယ်သူတို့ဘက်ကပြောစရာရှိပါတယ်သူတို့ရဲ့ဥပဒေအရလူခွေကော်မရှင်ကစုံစမ်းစစ်ဆေးဝယ်တာဝန်ရှိတယ်အရေးကြီးပေးဖို့တာဝန်မရှိဘူးဆိုတာဟုတ်ပါတယ်ဒါကဥပဒေရဲ့အားနည်းချက်တစ်ခုဖြစ်တယ်ဒါပေမဲ့ကိုယ်တိုင်အမှုဖွင့်သည့်မရသည့်တိုင်အောင်ဒီကိစ္စမတရားတာမှန်းသိတယ်ငွေနဲ့ကြေးအေးလို့မသိတဲ့ကိစ္စမျိုးရှိရင်တခြားသူတွေကိုဒါမျိုးနည်းနဲ့တရားအမှုဆွဲလို့ရတယ်ဆိုတဲ့ဟာကိုဘာကြောင့်မလုပ်ဆောင်လဲဒီလောက်လေးကြိုးပမ်းမှုတော့မလုပ်နိုင်ဘူးလားတဦးချင်းရဲ့ကြိုးပမ်းအားထုတ်မှုကအဲ့လောက်မရှိတော့ဘူးလားအဲ့ဒါထောက်ပြချင်ပါတယ်အဲ့တော့လှုပ်ဆောင်မှုတိုင်းလှုပ်တာရှိပါတယ်ဒါပေမဲ့လှုပ်ဆောင်မှုကိုပြစ်ပြဝါမလှုပ်ဆောင်တာရဲ့လုဆောင်မှုဒီလောက်ရှိတယ်ဆိုရယ်စင်ကြင်နဲ့ဖြစ်သည်မပြီးရောဆိုရယ်လုဆောင်ချက်ကအမှန်တကယ်လူခွင့်ကာကွယ်စောင့်ရှောက်လူသောကော်မရှင်များနဲ့အားကောင်းသောလူခွင့်ရဲ့လက္ခဏာမဟုတ်ပါဘူးအဲ့ဒီဘက်မှာတော်တော်အားနေပေါ်ပါတယ
်ဆိုတော့ဒီမြန်မာနိုင်ငံလူခွင့်ကော်မရှင်ကတကယ်တကယ်တော့ဒီအရင်ဆိုးရိုက်လက်ထက်မှာစပြီးဖွဲ့စည်းလာကြတဲ့ဟိုမေကွန်းထုတ်စရာလည်းရှိရတချို့ကဝေဖန်တာလည်းရှိဆိုတော့လက်ရှိမြန်မာနိုင်ငံလူခွင့်ကော်မရှင်အခန်းကဏ္ဍဘလောက်များဟိုစဖွဲ့စည်းစဉ်ကာလနဲ့ခုချိန်ထိပေါ့လေဟိုကြီးကြီးမားမားစောင့်ရဲချက်တွေပါရချင်းနဲ့ဆရာတွေရောဘာတွေများရှိခဲ့ဘူးလဲ
အဲ့ဒီနေရာမှာတကယ်လို့ကော်မရှင်သာသွားမိမယ်ဆိုရင်ပညာပေးမှုတွေလုပ်ပါတယ်သွားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ပါတယ်အောင်မြင်မှုအနေနဲ့ပြောပါလိမ့်မယ်ကျွန်တော်အနေနဲ့ဒါကိုအတိအမှတ်ပြပါတယ်စူးစမ်းမှုဒါပေမဲ့ရလက်ကိုကျွန်တော်ပူကြည့်ချင်တယ်တိုင်ကြားမှုတွေရရှိလာပြီးတဲ့နောက်ပိုင်းဘလောက်ထိတရားဥပဒေကိုစောင့်ကြည့်နိုင်လဲအဲ့ဒီဘက်မှာအားနေတယ်ဘာကြောင့်လဲဥပဒေကိုယ်တိုင်ကသူတို့ကိုတကယ်လို့များပူပေါင်းဆောင်ရွက်မှုမရှိလို့ရှိရင်အဲ့ဒီလူကိုဘယ်လိုမျိုးအရေးယူသင့်လဲဆိုရဲအကြံပေးချက်ပေးနိုင်တဲ့အခြေအနေတော့မရှိဘူးအခုကလက်ခံလာတဲ့ဟာကိုသက်ဆိုင်ရာဝန်ကြီးဌာနကိုလွှဲပေးတဲ့စာတိုက်ပုံသဘောမျိုးပဲဖြစ်နေတာဥပဒေရဲ့အားနည်းချက်အဲ့တော့ပထမဆုံးဥပဒေကိုကျွန်တော်တို့အားမရဘူးနောက်တစ်ခုကတော့ကော်မရှင်ရဲ့ဒီပညာရက်နဲ့ဒီစိတ်သက်ပိုင်းဆိုင်ရာမှာကျွန်တော်တို့တချို့လူတွေပုံမှန်သိသဘောမကြပါဘူးခုနကတော့ဖြစ်တဲ့ကိစ္စလိုမျိုးဒါကအရန်ကိုချိုးဖောက်တာဖြစ်တယ်ရာဇဝတ်မှုချိုးဖောက်မှုလည်းမြောက်တယ်ကလေးသူငယ်ဆိုင်ရာအခွင့်အရေးချိုးဖောက်တာလည်းမြောက်တယ်။ဘာကြောင့်အဲ့လိုမျိုးဆွဆွဝါဖြစ်တဲ့ဟာကိုဒီလောက်နဲ့ပြီးရင်ပြီးရောကျေနဲ့ရင်ပြီးရောနှစ်ဦးနှစ်ဖက်ကျေလည်ပြီးရောဆိုတဲ့အတွေးတိမ်မျိုးရှိရတယ်။အဲ့ဒါကဘာကိုပြနေလဲဆိုတော့လူခွင့်ရေးဥပဒေပိုင်းကြွန့်ကျင်မှုရယ်။လူခွင့်ရေးကိုငါတို့တကယ်တမ်းကာကွယ်မယ်ဆိုတဲ့စိတ်ရောကိုယ်ပါစိတ်အားထက်သန်မှုနဲ့နှလုံးသားပါလူခွင့်ပေါ်ယုံကြည်မှုမှာအားနည်းနေပါတယ်။အဲ့ဒါတွေကအဲ့နှစ်ချက်နဲ့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ။
အဲ့တော့ဒီမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဟိုတုတ်တက်ဖို့ဆိုလို့ရှိရင်သူ့ရဲ့ဒီဖွဲ့စည်းပုံတွေပြင်ဖို့လိုရလားလူတွေပြောင်းဖို့လိုရလား
နှစ်ခုလုံးလိုအပ်ပါတယ်ဥပဒေကိုယ်တိုင်ကတကယ်လုတ်ပိုင်ခွင့်ရှိသောအရာမျိုးရှိဖို့လိုအပ်တယ်ဒါမှသာစိတ်တက်မှန်မှန်နဲ့နေရာမှန်ကိုရောက်လာတဲ့ကော်မရှင်ဝင်အစ်စ်တရားလဲတာဝန်ကိုတည်တဲ့ပုံကိုထမ်းဆောင်နိုင်မှာဖြစ်ပါတယ်တခါတလေဘလောက်ထိဥပဒေကောင်းကောင်းဥပဒေကိုအသုံးပြုပြီးတော့ကာကွယ်ပေးခြင်းနဲ့စိတ်မျိုးမရှိဘူးဒါကိုတာဝန်ရမဟုတ်ဘဲနဲ့ခံအပ်မှုကြောင့်ဒါမှမဟုတ်ရှင်ကိုယ့်ရဲ့ခံစားမှုကြောင့်လုပ်လို့ရှိရင်လည်းဥပဒေကိုအသုံးမချတာဖြစ်တဲ့အတွက်လူကောမူကောပြင်မှုလိုအပ်ပါတယ်။မူကလူခွင့်ကိုအမှန်တကယ်ကာကွယ်ပေးနိုင်တဲ့အခွင့်အာဏာရှိသောမူရှိဖို့လိုအပ်တယ်လို့ဒီမူကိုအသုံးချပြီးတော့နိုင်ငံသားအလုံးကိုခွဲခြားမှုမရှိဘဲနဲ့ထိုက်တင့်သောကျွန်တော်တို့ပေးဆက်မှုတွေထိုက်တင့်သောနစ်နာကြေးတွေကိုရရှိပိုင်ခွင့်ကိုလှုပ်ဆောင်နိုင်တဲ့သူအချိန်မရွေးလူခွေနဲ့ပတ်သက်ပြီးတော့လုပ်မယ်ဟဲဆိုတဲ့စိတ်ဆန္ဒရှိတဲ့သူတွေဒီလူတွေလည်းလိုအပ်ပါတယ်
။ Okay, ပုံမျိုးလေးကြည့်ကြည့်ဒီ
။ Okay, ကြည့်ကြည့်တပိုင
်းလူခွေလှူရှားသူတူဦးဖြစ်တဲ့ညီမချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကိုကိုအောင်ရွှေဦးကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်
ပါပါရှင်တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ Facebook ပေါ်ကအမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြဖို့အချိန်ရောက်ပါပြီเนาะနောက်ပိုင်းမှာတော့တော်ရရှင်တွေကိုနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်အတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားဒေးလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်ပြောပြပေးသွားခြင်းပါတယ်ဆိုင်အောင်မင်းထွန်းဆိုတဲ့သရရှင်တယောက်က VOE ကိုစာရေးတာအခါပေါင်းမနေတော့ပါဘူးပြန်ချပေးတာလည်းတစ်ခါမှနားမထောင်ရပါဘူးဘာကြောင့်မှလဲဆိုရမေးခွန်းထုတ်လာပါတယ်ဟုတ်ကဲ့ပါကိုစိုင်းနိုင်မင်းထွန်းရေစာရေးကတော့တက်နိုင်သမျှစူးစမ်းပြီးပြန်ချပေးပါတယ်ရှင်ဒါမဲ့ကျွန်မပြောဘူးသလိုပဲကိုရေးကိုတာတိတ်ဆန်တဲ့စာရေးကိုတော့ကျွန်မတို့ဒီကနေ့မှဖော်ပြပေးပါအောင်နော်သရရှင်ရဲ့စာရေးကိုတော့တော်တော်များများတက်နိုင်သမျှဖော်ပြပေးပါတယ်စာတော့ထပ်ရေးပါအောင်လို့ပဲပြောချင်ပါတယ်နော်မြန်မာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်လူအများစိတ်ဝင်စားခဲ့တဲ့ဒီလူခွင့်ချိုးဖောက်တဲ့ဆိုပြီးတော့ဒီအိမ်မော်မျိုးသမီးလေးတွေကိုအိမ်ပိုင်ရှင်တွေကနေပြီးတော့နှိပ်စက်တဲ့ကိစ္စအပေါ်မှာဒီလူခွင့်ကော်မရှင်ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသတင်းတင်ပြတာအဲ့သတင်းကိုဖတ်ရှုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုနောက်ပိုင်းမှာဖော်ပြပေးသွားမှာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့ဒီ Billboard Hot ဖြစ်ဆုံးတင်းနံပါတ်100မှာနံပါတ်30အတွင်းထဲကိုဝင်နေတဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးသွားခြင်းပါတယ်ရှင်။ပြစ်တက electronic guitar ထုတ်လုပ်သူ DJ Snake ကနာမည်ကျော် Canadian အဆိုတော် Justin Bieber ရဲ့တည်ဆုံမှုနဲ့ဖန်တီးထားတဲ့သချင်းပဲဖြစ်ပါ යි ဒီသချင်းကအခု Billboard Hot ဖြစ်ဆုံးတေးတရာအဆင့်မှာနံပါတ်12ကနေပြီးတော့အခုသတင်းပတ်မှာတော့နံပါတ်6အထိရောက်လာခဲ့တာပါအဂုလာ9ရက်နေ့မှာစတင်ဖြန့်ချိတဲ့သချင်းဖြစ်ပါတယ်။အဂုလာ29ရက်နေ့မှာတော့ Billboard ရဲ့ Hot ဖြစ်ဆုံးတေးတရာအစီအစဉ်ကိုနံပါတ်12နဲ့ဝင်လာတာဖြစ်ပြီးတော့ DJ Snake အတွက်ဒီစီးရင်ဝင်တဲ့ပထမအဦးဆုံးသချင်းလည်းဖြစ်ပါတယ်။UK နိုင်ငံမှာနံပါတ်1နေရာအထိရောက်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာနံပါတ်30အတွင်းဝင်နေတဲ့ဒီ DJ Snake ဖန်တီးပြီးတော့ Justin Bieber တီးဆိုထားတဲ့ Let Me Love You ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်။I used to believe we were burning on the edge of something beautiful, selling a dream, smoking mirrors keep us waiting on a miracle, on a miracle. တချင်ဘီဘတီဆိုပြဒီတင်ဆက်ဖန်တီးရဲ့ Let me love you ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါရှင်နောက်ပိုင်းမှာတော့မြန်မာတေးချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုံနဲ့မြစ်တာတေးလက်ဆောင်ဖွင့်ပေးတော့မှာဖြစ်ပါတယ်နော်အခုတော့ပြီးခဲ့တဲ့သတင်းပတ်တွေမှာမြန်မာနိုင်ငံမှာတော်တော်လေးလူပြောသူပြောများခဲ့တဲ့ဒီ Facebook ပေါ်မှာလည်းဒီသတင်းတွေပဲပြလူပြန်နေတဲ့သတင်းတစ်ပုံနဲ့ပတ်သက်ပြီးတော့တော်ရရှင်တွေမှတ်ချက်ရေးလာကြတာကိုဖော်ပြပေးစီမားတယ်ဒီရန်ကုန်မြို့ကအထုပ်ဆိုင်တစ်ခုမှာနှိမ့်မနှိမ့်ဆက်ခံရတဲ့မင်းကလေးငယ်2ယောက်အတွက်လိုက်ပါအကျိုးဆောင်တဲ့နေရာမှာနီးမှန်လက်မှန်နဲ့ဆောင်ရွက်တာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေတာကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပယ်ချသွားတာပါမင်းကလေးငယ်တွေနေနာချေယူဖို့ကြေအေးဖို့ကျောင်းဝင်ဆေးဆက်ပေးခဲ့တဲ့လုပ်ရပ်ပေါ်မှာကော်မရှင်ကကာကွယ်ပြီးပြောဆိုသွားပေမဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကဒါဟာမလုပ်သင့်မလုပ်ထိုက်တဲ့လုပ်ရပ်ဖြစ်နေထောက်ပြခဲ့ကြတာပါဒီသတင်းနဲ့ပတ်သက်ပြီးအပြေဆုံးတော့ဒီရန်ကုန်မြို့ကလူ့ခွင့်ရေးကော်မရှင်ရုံးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကိုရိုင်းပြတော့ရောက်သတင်းယူခဲ့တဲ့ကျမတို့ရဲ့သတင်းတောင်မဲမိခါကတင်ပြခဲ့တာဖြစ်ပါတယ်။ဒီသတင်းကိုနားဆင်ကြည့်ရှုပြီးတော့အောက်ကနေပြီးတော့မှတ်ချက်ရေးလာကြတဲ့သောရရှင်နေထဲမှာကျော်နိုင်ရှင်ဆိုတဲ့သောရရှင်က
စာလုပ်ပြီလို့ပြောရရင်တော့ကော်မရှင်ပေါ့ဗျာ။တကယ်တော့ဂျားပွဲစားအဆင့်ပါပဲ။ကော်မရှင်ဆိုတဲ့သဘောလှုပ်ဆောင်ချက်ကဘာလဲဗျ။ဘာပြဿနာပဲဖြစ်ဖြစ်မှန်ကန်တဲ့ဥပဒေအတိုင်းဖြစ်အောင်ကော်မရှင်ဆိုတာဖြစ်လာဖွဲ့စည်းလာကြတယ်လို့မြင်နေဗျ။ကျွန်တော်တို့အဖွဲ့နဲ့ဘာမှမဆိုင်ဘူးသူတို့ပြဿနာသူတို့တွေကျင်းနိုင်ရင်ပြီးတာပဲဆိုလို့ရှိရင်ဘာအဖွဲ့မှလည်းဖွဲ့စရာမလိုတော့ပါဘူးဥပဒေအပြင်ကအလုပ်တွေလည်းကျင်းနိုင်လို့ရှိရင်သူတို့လက်ခံမဲ့သဘောပါ
နှစ်ဦးနှစ်ဖက်အကျဉ်းနဲ့တရားမဝင်တဲ့လုံရက်ကိုတော့မှဒီကော်မရှင်ကလက်ပိုက်ကြည့်နေတော့မှလားဆိုပြီးတော့ Facebook ပေါ်ကသောရရှင်ကြောင်နိုင်ရှင်ကမေးခွန်းထုတ်လာပါတယ်ရှိုင်းရဲထွတ်ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကတော့
Protection and Promotion လို့ဆောင်ပေးရတဲ့လူခွင့်ရေးကော်မရှင်ဟာလူခွင့်ရေးချိုးပေါက်နေမှန်းသိရတဲ့ရာဇဝတ်မှုတင့်တဲ့ပြစ်မှုမှန်းသိရတဲ့မိမိအဖွဲ့အစည်းရဲ့တာဝန်နဲ့ဥပဒေပိုင်းဆိုင်ရာကိုမျက်ကွယ်ပြုခြင်းမတိနားမလည်တဲ့ကျေးလက်မိသားစုဝင်တွေရဲ့အားနည်းချက်ကိုအသုံးပြုကာဥပဒေလမ်းကြောင်းကနေပြီးတော့သွေးဖေးအောင်ကြံဆောင်လှုပ်ဆောင်တဲ့သဘောတရားနေခြင်းနိနာခဲ့ရတဲ့မိသားစုတွေအနေနဲ့သဆိုင်ရာလူမှုအဖွဲ့အစည်းတွေရဲ့အကူအညီအကြံဉာဏ်ရရှိအောင်ချိတ်ဆက်ဆောင်ရွက်ပေးရန်ပြက်ကွက်ခဲ့ခြင်းလူခွင့်ကော်မရှင်ရဲ့ဖြည့်ရှင်းဆောင်ရွက်ပေးပုံဟာပြစ်မှုကျူးလွန်ခဲ့သူများဘက်ကအားပေးကူညီတဲ့သဘောတရားနေခြင်းဒါတွေကြောင့်ကော်မရှင်တာဝန်ရှိသူတွေကိုပါစစ်ဆေးအရေးယူစေခြင်းပါတယ်
။ကော်မရှင်တာဝန်ရှိသူတွေကိုပြန်ပြီးတော့တုံ့သက်စစ်ဆေးပေးပါဆိုတဲ့ဒီသောရရှင်ကတောင်းဆိုလာတဲ့အချိန်မှာဆွေဆောင်အေးလွင်ခေမာတာဆိုတဲ့ဒီ Facebook နာမည်နဲ့သောရရှင်ကတော့
သတင်းစာရှင်းလင်းပွဲကလမ်းဘေးဈေးတွေတွေဈေးလူရောင်းနေကြတယ်လို့ပါပဲ။သတင်းတော်ဆိုသူတွေကစကားကိုလေးလုံးမကွဲတို့တို့ရှင်းလင်းထိမိစွာမေးနိုင်သူ၃လောက်ရောက်တာရှိပါတယ်။ဖြေတဲ့လူတွေကလူကြီးပီပီအတွေ့အကြုံရှိစွာဟွေတယ်၊လိန်တယ်၊ခောက်တယ်၊မှွေတယ်ဒီနေရာပဲပြန်ရောက်လာတယ်။ဘိုးလူတွေညက်လုံထွေးပြီးစွဲတယ်၊ပတ်တယ်၊ခြေအောင်ပြတယ်စိတ်မရှိလို့ဒဲ့ပြီးတော့လူမိုက်စကားပြန်ပြောတယ်။ကင်မရာနဲ့ပုံမပြတ်အောင်ဟန်ဆောင်ရည်ရသည်။ဒီနေ့အကယ်ဒမီတည်ကြပြီ။အနာဘော်ဒုတ်ကြလို့ပေါက်ကွဲနေတဲ့အတွင်းဒေါသကိုမရိပ်မိအောင်လူကြီးထာနဲ့ပြန်ဖုံးတယ်ထိတဲ့မိကွန်းကြတော့ဘာပြန်ဖြေရမှန်းမသိလို့ငုတ်တုံမိတယ်မြောက်မိုင်မိုင်နဲ့ရေနှဲကအပူတွေဟတ်လို့ရေသန့်မှုတွေလည်းအတော်ကုန်သွားတယ်အဲယာကွန်းတွေအိုဗာလုတ်ဖြစ်ကုန်တယ်ပွဲစီစဉ်သူမတ်တရက်အခမ်းအနားမူကြီးကအခြေအနေကိုဖြတ်ထိုးညံနဲ့အမြန်သုံးသပ်ပြီးခလေးထာနဲ့ပွဲပြန်ဖြတ်တယ်ဟာဟာ
ဒါကတော့ VOA သောရရှင်တယောက်ဒီသတင်းကိုဖတ်ပြီးတော့ဒီ Facebook ပေါ်မှာသူ့ရဲ့အမြင်ကိုပြန်ပြီးတော့မှတ်ချက်ရေးလာတာပါ။ဇော်ဇော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်
းမြန်မာနိုင်ငံရာဇသက်ကြီးပုံမှန်202ပြစ်မှုကျူးလွန်ပြီးကြောင်းတိလျက်နဲ့ဖြစ်စေ၊ယုံကြည်ရန်အကြောင်းရှိလျက်နဲ့ဖြစ်စေ၊မိသူကိုမဆိုထိုပြစ်မှုနဲ့ဆက်လင်း၍ဥပဒေနှင့်အညီပေးရန်တာဝန်ရှိသောသတင်းကိုမပေးဘဲတမင်ပြက်ကွက်ရင်ထိုသူကို6လအထိထောင်ဒဏ်တစ်မျိုးမျိုးဖြစ်စေ၊ငွေဒဏ်ဖြစ်စေတန်းနှစ်ရက်လုံးဖြစ်စေချမှတ်ရမယ်လို့ဆိုထားပါတယ်။ဒါကြောင့်လူ့အခွင့်အရေးကော်မရှင်ဟာရာဇဝတ်မှုမြောက်တဲ့ပြစ်မှုဆိုင်ရာဥပဒေပုံမှန်202ကိုချိုးဖောက်ခဲ့ပါတယ
်။ဟိုဘက်ကနေပြီးတော့ပုံမှန်နဲ့တက်ပြီးပြောလာလို့ဒီဘက်ကနေပြန်ပြောရပါတယ်။ဆိုပြီးတော့ဒီသရရှင်ဇော်ဇော်ကရေးလာတဲ့အချိန်မှာဥဝင်းဇော်ရတနာပုံဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
စဉ်းစားကြည့်ပြီတော့ဗျာရဲလို့လူ့အခွင့်အရေးကော်မရှင်တို့မြို့သူမြို့ရေးရာတို့ကနဦးအမှုတိုင်တန်းတဲ့အချိန်တုန်းကဒီအကြောင်းတွေသတင်းစာမျက်နှာပေါ်တင်ပြဖို့ကြက်ကွက်ခဲ့တယ်အများပြည်သူတွေမသိသေးပဲနဲ့ချိန်ပုံးခုတ်ပြီးတော့နင့်နာကြီးလိုလိုဂယုနာကြီးလိုလိုရော်ကြီးလိုလိုစစ်မှန်တဲ့ဥပဒေလမ်းကြောင်းကိုသွေးဖြီးပြီးတော့ငွေချင်းနဲ့ဖြည့်ရှင်ပေးလိုက်ကြတယ်။နှိမ့်ဆက်ခံကလေးတွေရဲ့မိသားစုရဲ့မတိနားမလဲတာဆင်းရဲတာရိုးရတာတွေကိုထောက်ထားကူညီမှုမရှိဘဲနဲ့ငွေချင်းချမ်းသာတဲ့တရားခံကိုတက်တာစီမဲ့ငွေနဲ့ဖြည့်ရှင်တဲ့နီးနဲ့အမှုကျူးလွန်သူကိုကာကွယ်ပေးလိုက်ကြတာပါပဲ။ကြောကြသေးတဲ့နှိမ့်ဆက်ခံကလေးမိသားစုကိုငွေစုစုပေါင်း7,500တဲ့နေရဲများတဲ့သူတို့နဲ့မဆိုင်တဲ့ရဲအဖွဲ့ရောသူတို့အဖွဲ့ပါလက်ထုံးငွေမယူဘဲနဲ့စေတနာနဲ့အလကားဆောင်ရွက်ပေးလိုက်တာပါတဲ့ အယောအယောဗျာပုံမြင်လားအိမ်မက်လေးလားမြမပြီပါနော်ဒါအိမ်မက်ကြားရတာနားဝမှာတစ်ဆူဆူကြီးဗျာ
လူခွင့်ရေဖောက်ဖျက်ခံရသူတွေကျူးလွန်ခံရသူတွေဘက်ကမကာကွယ်ပဲနဲ့ဟိုဘက်ကအမှုကျူးလွန်တဲ့သူတွေဘက်ကနေပြီးကာကွယ်ပေးပါတယ်ဆိုပြီးတော့ဒီသောရရှင်ကရေးလာပါတယ်မျိုးဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
လူတယောက်ကိုဒဏ်ရာအနာတရားဖြစ်အောင်ကိုအင်းကချိုယွင်းအောင်နှိမ့်ပန်းနှိပ်စက်တာဟာလူခွင့်ရေခေါင်းစဉ်အောက်တွင်မရှိပါဘူးပြစ်မှုဆိုင်ရာဥပဒေရဲအရေးယူပိုင်ခွင့်ရှိတာကြောင့်အစကတည်းကရဲလက်ထက်ကိုအပ်ရပါမယ်မဆိုင်သူများဝင်ရှုပ်ပြီးတော့တရားခံများပြေးခွင့်ကြုံရပါတယ
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ပေါ်တိုးတက်မှုကိုပြင်ပြီးပြောရမယ်ဆိုတော့ဒီလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ကနေပြီးတော့အဲ့အချုပ်ဆိုင်ကအသက်ပြေးပြီးမိသားစုဝင်အားလုံးကိုအခုဆိုရင်တရားစွဲထားပြီးပါရယ်နော်စပြီးတော့အမှုပေါ်ပေါက်လာကလေးကအမှုဖွင့်တိုင်တန်းခဲ့တဲ့ကြောက်တရားရဲစခန်းကိုလည်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်ဝေဖန်မှုတွေခံရပြီးတော့ကော်မရှင်အဖွဲ့ဝင်တွေနှုတ်ထွက်ပြီးဖို့ဝိုင်းပြီးတော့လက်မှတ်ထိုးတောင်းဆိုခံရတဲ့ဒီလူခွင့်ရေးကော်မရှင်ကိုတော့ဘလို့ဆက်ပြီးတော့ဂိုင်တွေမလဲဆိုတာအခုထိမသိရသေးပါဘူးထူးခြားရင်ထူးခြားသလိုကျမတို့ VOA ကနေပြီးဒီသတင်းနဲ့ပတ်သက်ပြီးတော့သတင်းတင်ပြပေးသွားမှာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်မြန်မာတေးချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒီချစ်တော်ရရှင်ကိုမြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရရှင်။ဒီတော့ဒီတစ်ပတ်တော့တော်ရရှင်ကိုကျွန်မဟိုပြီးခဲ့တဲ့တစ်ပတ်ကလို့ပဲတချင်းဟောင်းလေးတစ်ပုဒ်နဲ့ပဲဖြောပြပေးမယ်လို့စိတ်ကူရပါတယ်။အခုတလောတချင်းဟောင်းလေးတွေကိုဒီရုံးကိုလာကားပေါ်မှာနားဆင်မိရင်လည်းတော်ရရှင်ကိုလည်းတတိယမိလို့အဲ့ထဲကတချင်းတွေကမှကျွန်မနားထဲကိုနည်းနည်းမှတ်မှတ်ထင်ထင်ရောက်လာတဲ့တချင်းတစ်ပုဒ်ကိုတော်ရရှင်တွေကိုထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်။ Train Rabo ဒီဆိုထားတဲ့ဒီ Diary နံပါတ်1နဲ့ Diary နံပါတ်2အခွေတွေက Diary နံပါတ်1ထဲကတချင်းလေးတစ်ပုဒ်ပဲဖြစ်ပါတယ်။မမင်းနဲ့တော့ဆိုတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်
။မနေ့ကတူအလေးရောက်ရင်ညဘက်မိုးချုပ်တိုင်းမင်းမအိပ်စခင်။မြင်ရင်ဒီမလာတို့ရဲ့အတိတ်ကိုရည်တူ။ We we got to get it the chilly day မင်းအတွေ့တွေမင်းအသေးလေးတွေထားဝစဉ်နေထိုင်ခွင့်ပြုခွင့်ရသူပုံမှန်အချိန်မှန်တည်ရမယ်။တွေ့တာသူစိတ်ချမ်းသာအောင်ကိုရဲ့ဘယ်မနေနေပါရလုံးလုံးမင်းလေးစကြီးရတော့ဒီနာမည်လေးပဲပြန်ခေါ်ဖို့သူသိချစ်ဘူးခဲ့တဲ့ကောင်မလေးကြောင့်မင်းနဲ့တော့ဘလောက်ကြည့်ပဲဝေးဝေးပဲစီရင်ရောက်ရောက်ချင်းပြန်တော့ဘူတော့ကသိချစ်ဘူးခဲ့တဲ့ကောင်မလေးကြောင့်မင်းနဲ့တော့ရင်းနေကြ
ဘာလို့ဒီဆိုထားတဲ့မမေးနဲ့တော့ဆိုတဲ့တချင်းလေးကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရီနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို review ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ internet အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါလေရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ဒီမလေးတွေ့ကြတာတွေကျန်နေသေးလို့မင်းလေးတည်းရလို့ဒီနာမည်လေးပဲပြန်ခေါ်ဖို့။သူသိချစ်ဖူးခဲ့တဲ့ကောင်မလေးအကြောင်းမမေးနဲ့တော့။ဘလောက်ချီပဲဝေးဝေးပဲစီရင်ရောက်ရောက်ချင်းတန်တော့
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါအိမ်အကူမိန်းကလေးနှစ်ယောက်နှိပ်စက်ခံရမှုပြဿနာကနေဘာရီတင်ကန်းစာယူတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ခုရက်ပိုင်းတွင်ပြည်သူတွေစိတ်ဝင်စားဆုံးသတင်းတစ်ပုဒ်ကတော့ရန်ကုန်မြို့နယ်ကနမဲကြီးအင်းဝအချုပ်ဆိုင်မှာအရင်ကအလုလုကင်နေတဲ့မိန်းကလေးနှစ်ယောက်နှစ်ပေါင်းများစွာအကြီးကျယ်နှိပ်စက်ခံခဲ့ရတယ်ဆိုတဲ့သတင်းပါမြန်မာနိုင်ငံမှာအင်ရှင်တွေကအင်ကူတွေကိုနှိပ်စက်တယ်ဆိုတာသိပြီးထူးဆန်းတဲ့သတင်းမဟုတ်ပေမဲ့နောက်ဆက်တွဲအနေနဲ့အဲ့ဒီမှုကင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်စီကိုရောက်သွားတာကော်မရှင်ကနေအင်ရှင်နဲ့အင်ကူမိဘတွေကိုခေါ်ယူတွေ့ဆုံညှိနှိုင်းပေးပြီးရော်ကြီးသိန်း90နဲ့ကြေးရေးစေခဲ့တာဒီကြောင့်မီဒီယာအနှံ့ပြားမှာဖော်ပြခဲ့ပြီးနောက်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်တာသတင်းစာရှင်းလင်းပွဲမှာကော်မရှင်တာဝန်ရှိသူတွေနဲ့သတင်းတောက်တွေအပြန်အလှန်အခြေတင်တွေဖြစ်ကြတာကော်မရှင်ကိုပြည်သူလူထုဝေဖန်မှုမြင့်တက်လာပြီးအခုနောက်ဆုံးကော်မရှင်အဖွဲ့ဝင်တချို့ကိုအရေးယူဖို့လွှတ်တော်တွင်အရေးကြီးအဆိုတင်တာစသဖြင့်ဆင်ငယ်ပြဿနာတွေပေါ်ခဲ့လို့လည်းဖြစ်ပါတယ်အခုဖြစ်ပေါ်ခဲ့တဲ့ပြဿနာဟာအင်ရှင်ကအင်ကူကိုနှိပ်စက်တယ်ဆိုတဲ့သေးသေးမမွားပြဿနာမျိုးလောက်ပဲလားတိုင်းပြည်နဲ့ချီပြီးသင်္ကန်းစာယူဖို့ရောမလိုအပ်ဘူးလားဆိုတာဆွေးနွေးတင်ပြသွားပါမယ်
လက်တလောဖြစ်စဉ်ဇလန်းအချင်းချုပ်ကတော့ရန်ကုန်မြို့နယ်ကအင်းဝအချုပ်ဆိုင်မှာအင်းအကူဖြစ်သွားရောက်လုက္ကိုင်နေတဲ့အသက်16နှစ်နဲ့18နှစ်အရွယ်မိန်းကလေးနှစ်ယောက်ကာလကြာရှည်နှိပ်စက်ခံရတဲ့ဆိုတဲ့ကိစ္စမြန်မာနောင်းရဲ့သတင်းတောက်တစ်ယောက်ကသတင်းအစအနရသွားတာကနေအစပြုတာပါသတင်းတောက်ကဆက်ပြီးစုံစမ်းတော့အဲ့ဒီမိန်းကလေးနှစ်ယောက်ဟာရန်ကုန်တိုင်းကော်မှုမြို့နယ်ကျေးရွာတရားကမိန်းကလေးတွေဖြစ်တဲ့လူငယ်တဲ့9နှစ်ကစပြီးအင်းဝအချုပ်ဆိုင်မှာတလကြက်တောင်းခွဲနဲ့အင်းအကူဖြစ်ဝင်ရောက်လုကိုင်းနေတဲ့အင်ရှင်တွေရဲ့ရရက်ဆက်ဆက်နှိမ့်ဆက်တာခင်ရတယ်မိဘတွေနဲ့လည်းတွေ့ခွင့်မရဆိုတဲ့အခြေအနေမျိုးဖြစ်ပါတယ်အဲ့ဒီလိုအချက်လက်တွေသိရပြီးတဲ့နောက်မှာသတင်းတော်ဟာပထမအဆင့်ရဲစခန်းမှာတွားရောက်အမှုဖွင့်တိုင်တန်းခဲ့ပါတယ်ရဲတပ်ဖွဲ့အနေနဲ့အဲ့ဒီမိန်းကလေးနှစ်ယောက်ကိုခေါ်တွေ့မေးမြန်းခဲ့ပေမဲ့နောက်ထပ်ဘာမှဆက်ပြီးလုကိုင်းတာမရှိပါဘူးဒီလိုနဲ့သတင်းတော်ဟာအဲ့ဒီကိစ္စမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုစာရေးသားတိုင်တန်းပါတယ်ဒီတိုင်တန်းမှုကြောင့်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ဟာရဲစခန်းကိုအကြောင်းကြားပြီးဖြစ်စဉ်ကိုစုံစမ်းတင်ပြစေပါတယ်ရဲစခန်းကနေလူခွင့်ရေးကော်မရှင်စီတင်ပြတဲ့အစီရင်ခံစာမှာတော့ဒါဟာရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်မှုဖြစ်တဲ့ကျုံပြစ်မှုဖြစ်တဲ့ဒါကြောင့်ဥပဒေကြောင်းအရအရေးယူတင်တယ်လို့တင်ပြခဲ့ပါတယ်အစီရင်ခံစာရပြီးတဲ့နောက်မှာလူခွင့်ရေးကော်မရှင်ဟာကော်မရှင်ပြဋ္ဌာန်းချက်ပါလုပ်ပိုင်ခွင့်အရမိန်းကလေးနှစ်ယောက်ကိုနှိပ်စက်ခဲ့တဲ့အင်ရှင်ကိုရောအဲ့ဒီမိန်းကလေးနှစ်ယောက်ရဲ့မိဘတွေကိုပါခေါ်ယူတွေ့ဆုံစေပြီးနှစ်ဖက်ပြည်လည်မှုရအောင်ညှိနှိုင်းစေခဲ့တယ်လို့ဆိုပါတယ်။ဒီနေရာမှာထူးခြားတာကလူခွင့်ရေးကော်မရှင်ဟာရဲတပ်ဖွဲ့ကတင်ပြတဲ့ရာဇဝတ်မှုမြောက်တဲ့မှုကင်းတစ်ခုကိုတရားဥပဒေအရအရေးယူရေးနီလန်းဆိုတာထက်ရော်ကျင်းယူပြီးကြေအေးရေးနီလန်းကျင့်သုံးအောင်ဆွဲဆောင်ခဲ့တာပါပဲ။ဒါနဲ့ပတ်သက်ပြီးကော်မရှင်အစီရင်ခံစာမှာလည်းထင်ထင်ရှားရှားမြင်တွေ့ရပါတယ်။ဒီလိုနဲ့လင်းငါးနှစ်လောက်ပြင်းပြင်းထန်ထန်နှိပ်စက်ခံထားရပြီးလူစင်မမီလောက်အောင်ဖြစ်ခဲ့ရတဲ့မိန်းကလေးနှစ်ယောက်ရဲ့ဒုက္ခကိုကြက်ငွေ390နဲ့လဲလှယ်လိုက်ရတဲ့အခြေအနေရောက်သွားစေပါတော့တယ
်။လက်တလောပြဿနာအရင်းခံမှာရဲတပ်ဖွဲ့ရဲ့ပြဿနာမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့ပြဿနာကိုအတိုင်းသားမြင်ရပါတယ်။ရဲတပ်ဖွဲ့ဟာကနဦးမြန်မာနောင်သတင်းတော့တွားရောက်တိုင်တန်းခဲ့စဉ်ကမိန်းကလေးနှစ်ယောက်ကိုခေါ်ယူမေးမြန်းခဲ့ပေမဲ့သေးသေးချာချာစစ်ဆေးတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်။လက်ဆဲချောင်းစလုံးနဲ့လက်မောင်းမှာကျိုးနေလို့လူစင်မမီဖြစ်ရတဲ့အနေအထားကိုလှစ်လျူရှုပြီးမှုကင်းဆေးဆရာဝန်နဲ့ဆေးစစ်ခိုင်းတာမျိုးတော့မလုပ်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒါနဲ့ပတ်သက်ပြီးအင်ရှင်တွေဘက်ကနေလက်ငွေလက်ခံလို့ကုလို့လှစ်လျူရှုရတာလို့ဆွတ်ဆွဲမှုတွေလည်းထွက်ပေါ်လာပါတယ်။မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့ပြဿနာကတော့တမျိုးပါ။ဘလောက်ထိလူခွင့်ရေးချိုးဖောက်ခံထားရသလဲဘလောက်ထိနှိပ်စက်ခံထားရသလဲကာယကံရှင်မိန်းကလေးငယ်နှစ်ယောက်ကိုတော့ခေါ်ယူတွေ့ဆုံထားတဲ့မှတ်တမ်းမတွေ့ရပါဘူးဒါကြောင့်ရာဇဝတ်ပြစ်မှုမြောက်တဲ့နှိပ်စက်ညှဉ်းပန်းမှုကျုံပြုတ်မှုကိုရော်ကြီးတစုံတရာနဲ့ကြေးရည်စီတဲ့နီလန်းကျင့်သုံးမှုရေလာမြောင်းပေးလှုပ်ပေးလိုက်မိတာမျိုးဖြစ်နိုင်ပါတယ
်လက်တလောပြဿနာရဲ့အပေါ်ရန်လောက်ကြည့်လိုက်ရင်ပဲမြန်မာနိုင်ငံရဲ့တပ်ဖွဲ့မှပြုပြင်စရာတွေရှိတာတွေ့နိုင်ပါတယ်စီးရဲသားတွေဗဟုသုတနည်းသူတွေအောက်ခြေပြည်သူတွေရဲ့တိုင်တန်းချက်တွေနဲ့ပတ်သက်ရင်လစ်လျူရှုတတ်တာပြဿနာဖြစ်လာရင်လက်ငွေပေးနိုင်သူဘက်အကာအကွယ်ပေးဖြေရှင်းပေးတတ်တာအာဂရိလိုက်စားတာစတဲ့ပြဿနာမျိုးပါမြန်မာနိုင်ငံလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့ကတော့ကော်မရှင်မှာပါဝင်တဲ့သူတွေဟာလူခွင့်ရေးဆိုတာဘလို့မျိုးလဲနားလေတဲ့သူတွေမဟုတ်ကြဘူးလို့ဝေဖန်မှုတွေလည်းမြင့်တက်နေပါတယ်တကယ်လည်းအရင်စစ်အစိုးရခေတ်ကလူအခွင့်အရေးချိုးပေါက်တဲ့ဌာနတွေမှာလုတ်ကင်ခဲ့သူတွေကော်မရှင်အဖွဲ့ဝင်အဖြစ်ပါဝင်နေတာကိုကြည့်ရင်ပြည်သူတွေရဲ့ဝေဖန်မှုမမားဘူးဆိုတာတွေ့နိုင်ပါတယ်။ တကယ်နောက်ွယ်ကအရင်ခံပြဿနာကတော့ဆင်းရဲမွဲတမှုအလောက်ကန်ရှားပါမှုအသိဉာဏ်ဗဟုသုတနိုင်ကြမှုတရားဥပဒေစိုးမိုးရေးအားနည်းမှုဆိုတဲ့အချက်တွေတွေ့ကြရမှာပါမြန်မာနိုင်ငံအနှံ့အပြားဆင်းရဲတဲ့ကျွေးရွာတွေကမိဘတွေဟာသူတို့ကလေးတွေကိုအခုလိုပဲတနေတကြီးပို့ပြီးအိမ်ပေါ်အဖြစ်အလုပ်လုပ်စေခိုင်းလို့ရှိနေတာပါကျွေးရရင်အခုလိုကလေးငယ်တွေကိုအဝေးတနေရာပို့ပြီးအိမ်ပေါ်အဖြစ်လုပ်ကင်စေတာဟာထမင်းစားကြုံခံအစ်စ်မျိုးတာတာလောက်ပါပဲလူအမျိုးမျိုးစိတ်အထွေထွေရှိတဲ့အင်ရှင်တွေရဲ့နှင်းပန်းနှိမ့်ဆက်နီးမျိုးစုံခံရတာရှိသလိုအင်ရှင်တွေရဲ့အတင်းအာဓမသားမယားပြုကျင်တာခံရလို့အမှုဖွင့်အရေးယူခဲ့တဲ့ဖြစ်စဉ်တွေကလည်းမနှဲမနှောပါပဲအဓိကကတော့မြမစီးပွားရေးအလွန်အလွန်နှိမ့်ချမှုအလုပ်အကိုင်းရှားပါမှုပြဿနာတွေကြောင့်ပါနောက်ပြဿနာတစ်ခုကတော့တိုင်းရင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံအနှံ့အပြားကပြည်သူလူထုကြီးရဲ့ပညာရေးနဲ့ဗဟုသုတရေးချိန်နှိမ့်ချမှုပ
ါဒါအပြင်နောက်ထပ်ရေးကြီးပြဿနာတစ်ခုကတရားဥပဒေစိုးမိုးမှုအားနည်းနေတာပါအခုလိုအရွယ်မရောက်သေးတဲ့အိမ်ဖော်ကလေးငယ်တွေနှိမ့်ဆက်ခံရမှုဖြစ်စဉ်မြန်မာနိုင်ငံအနှံ့အပြားမှာနေ့စဉ်နဲ့အမျှရှိနေမှာသိကြပါတယ်ဒါပေမဲ့ပြည်မှုကျူးလွန်သူလက်တဆုပ်စာလောက်ပဲတရားဥပဒေရှေ့မောက်ရောက်လာတာပါဒီပြဿနာတွေရောနေသွားဖို့ဆိုရင်တော့တိုင်းပြည်စီဝါရေးကောင်းအောင်လုပ်တာပြည်သူတွေအသိဉာဏ်ဗုဒ္ဓမြင့်မအောင်ဘက်ပေါင်းစုံကနေမြင့်တင်ပေးတာတရားဥပဒေစိုးမိုးမှုအားကောင်းလာအောင်ဆောင်ရွက်တာလူခွင့်ရေးပညာပေးမှုကိုရဲတပ်ဖွဲ့လိုလက်နက်ကင်ဖွဲ့စည်းမျိုးတွေမှာပြည်သူတရားလုံးမှာသိရှိလာအောင်ကြေကြေပြန့်ပြန့်ပညာပေးတာမျိုးလုပ်ဖို့ကလွယ်ပြီးအခြားဖြတ်လန်းနေမရှိပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
တို့ရှိမှာခင်ဗျာမြန်မာနိုင်ငံထဲမှာဥပဒေမဲ့လောက်ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေဘက်ကဒီဖြစ်ရတွေပေါ်မှာထိထိရောက်ရောက်အေးအေးကြံတွယ်မှုအားနည်းတဲ့ဆိုပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်အရင်နှစ်ပေါင်းများစွာကြာတဲ့ဆေးဥချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာသကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေဘက်မှာအားနည်းခဲ့တာအမှန်ပါအခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲတရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစင်ခေါ်ကဲစမ်းချက်တွေရှိနေပါသလဲခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘလောက်ထိအားထားနိုင်ပြီလဲဒီကြောင်းတွေကိုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပေါ်ဝင်ဆွေးနွေးမိမြန်လူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီအိုအီမြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာကိုမိမြန်လူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်ဗီအိုအီမြန်မာဘက်ရဲ့ Facebook စာမျက်နှာမှာလည်းကိုစွနစ်လိုတဲ့အကြောင်းအရာကိုမီးမြတ်လိုတဲ့မိကုန်းတွေကို comment အဖြစ်နဲ့ရေးသားထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်စွန့်လေးမေးမြန်းကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင
်ဗျာ။ပါဝင်စွန့်လေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကတင်ပြပေးထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့ပေါ်မှာရှိတဲ့လုံခီဥယျင်ကဝါတာမော်နီတာလစ်ဆက်လို့ခေါ်တဲ့ဖွတ်တွေကိုဖန်ဆီရှင်လေးလှူဆောင်နေပါတယ်။ဒီဖွတ်တွေဟာဘန်ကောက်မြို့ရေမြောင်းတွေကတဆင့်လမ်းကျုံလမ်းကြားတွေအထိပြန့်နှံ့သွားရောက်နေကြတဲ့အတွက်လဲဘန်ကောက်မြို့ကိုလာကြတဲ့ခီးသွွားဧည့်သည်တွေနဲ့ဒေသခံတွေအကြားမှာနာမည်ကြီးနေတာပါ။လုံခီဥယျင်ထဲမှာဆိုရင်မြက်ခင်းပေါ်မှာနေစာလုံနေတဲ့ဖွတ်တွေကိုရောရေကန်ထဲမှာရေကူးနေကြတဲ့ဖွတ်တွေကိုပါတွေ့နေပါတယ်။ဘန်ကောက်မြို့တာဝန်ရှိသူတွေကပန်းချံရဲ့ငားတွေအပင်တွေနဲ့လူသွားလူလာတွေကိုအနေနဲ့ဖြစ်မှာဆိုတဲ့အတွက်အခုလိုဖယ်ရှားရတာလို့အကြောင်းပြချက်ပေးပေမဲ့တော်ရဲသတိဆန်ကျွမ်းကျင်သူတွေကတော့အဲ့ဒါလိုမဟုတ်ဘူးလို့ပြောပါတယ်။ဒီဖို့တွေဟာသတိဆန်အသေးကောင်တွေကိုစားတဲ့အတွက်ပန်းချံကိုတန့်ရှင်းပေးသလိုပါပဲလို့သူတို့ကပြောကြတာပါ။ဒီဖို့တွေကို Richard Burry ခရိုင်မှာရှိတဲ့တားရိုင်းသတိဆန်စောက်ရှောက်ရေးခရိုင်ကိုပို့ဆောင်มาဖြစ်တယ်လို့ဘန်ကောက်မြို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
လန်ဒန်မြို့က University College London တက္ကသိုလ်မှာတော့လူတစ်ယောက်ရဲ့လက်ရည်ကိုတူးပနိုင်တဲ့ algorithm computer အစီအစဉ်တစ်ခုကိုဖန်တီးလိုက်ပါပြီ။ဒီ computer အစီအစဉ်ကြောင့် digital ခေတ်ကြီးထဲမှာလက်ရည်နဲ့ရေးတာမျိုးပြန်ခေတ်စားလာနိုင်ပါတယ်။လူတစ်ယောက်ရဲ့လက်ရည်ကို computer အစီအစဉ်ကဖတ်ရှုလေ့လာပြီးတာနဲ့အဲ့ဒီလက်ရည်မှာပဲရှိနိုင်တဲ့ ပုံတရံနဲ့တိဆောက်ပုံကိုတူပါနိုင်တာပါ။နောက်ပြီးတော့အသုံးများတဲ့စကားလုံးတွေဖြစ်တဲ့အန်နဲ့ဒီကိုလည်းကြာပန်းပုံစံဖန်တီးပေးတဲ့အတွက်သူတို့ဟာတပုံစံနဲ့မထွက်ပါဘူး။နာမည်ကြီးလူသိများတဲ့အမေရိကန်သမ္မတအေဘရာဟမ်လင်ကွန်းရဲ့လက်ရည်ပုံစံကိုတူပါဖန်တီးနိုင်တဲ့အတွက်လည်းလက်ရည်အတုဖန်တီးရတာကိုလွယ်ကူစေမှာပါ။ဒါပေမဲ့လည်းဒီကွန်ပျူတာအစီအစဉ်ဟာအခုလိုလက်ရည်အတုတွေကိုစီစစ်ဖို့ဖြစ်တယ်လို့တီထွင်ခဲ့သူတူဖြစ်တဲ့တော့မ်ဟိမ်းစ်ကပြောပါတယ်။ပညာသင်ကြားရေးနဲ့ပတ်သက်ပြီးအသုံးပြုမဲ့သူတွေအတွက် open source software အခမဲ့အသုံးပြုနိုင်တဲ့ software အဖြစ်ပေးသုံးထားပြီးတော့စီးပွားရေးလုပ်ငန်းတွေအတွက်လည်းအသုံးပြုနိုင်မယ်လို့မျှော်လင့်ထားပါတယ်။ဒီကွန်ပျူတာအစီအစဉ်ကိုမိတ်ဆက်တဲ့ကပ်ပြားတွေကိုရေးကိုရာစာတွေမှာအသုံးပြုနိုင်အောင်တီထွင်ကြံစသွားမယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ။
ဒီဘက်ကရရရကြီးတခုမှာတော့အတိတ်သမိုင်းကိုပြန်လည်လေ့လာနိုင်ဖို့အတွက် Pokemon Go game မှာအသုံးပြုထားတဲ့ Augmented Reality နည်းပညာကိုအသုံးပြီးတော့လာရောက်သူတွေကိုဆွဲဆောင်နေပါတယ်။အဲ့ဒီနည်းပညာကြောင့်အရင်ခေတ်ကလူတွေရဲ့အဝတ်အစားတွေရဲတိုက်ကြီးတွေကဒီလမ်းညွန်ချက်တွေနဲ့ပြန်လည်သရုပ်ဆောင်ပြတာတွေကိုဖုန်းထဲကနေတဆင့်မြင်ကြရမှာပါ။ဂျပန်နိုင်ငံမှာဆာမူရိုင်းခေတ်ကရဲတိုက်တွေအများကြီးကြန့်ရှိခဲ့ပြီးတော့ဟီမေဂျီမြို့မှာတော့အဲ့ဒီအခမ်းအနားဆုံးရဲတိုက်ကြီးရှိပါတယ်။19ရာစုခန့်တဲ့ရဲတိုက်ကြီးတစ်ခုဖြစ်တဲ့ White Heron ရဲတိုက်လို့ခေါ်တဲ့ဒီရဲတိုက်ကြီးကိုဒေါ်လာ24ဘီလီယံအကုန်ခံမိုးမှန်ပြင်ဆင်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကပြန်လည်ဖွင့်လှစ်ခဲ့တာပါ။ရာစုဝင်မှုနည်းပါတဲ့ဂျပန်နိုင်ငံမှာ Vending Machine ဆက်တွေကနေပစ္စည်းရောင်းချတာနေရာတိုင်းမှာရှိပါတယ်။ Vending Machine ဆက်ကတော့55လမ်းမလောက်ရှိတဲ့ဖန်သားမျက်နှာပြင်ကနေစားသုံးသူတဦးချင်းစီရဲ့ရုပ်အသွင်းအပြင်အသက်နဲ့ယောက်ျားလားမိန်းမလားဆိုတာခွဲခြားနိုင်ပြီးတော့ရာသီဥတုပတ်ဝန်းကျင်အခြေအနေနဲ့ကန့်ညီတဲ့အစားအသောက်ကိုအကြံပေးပါရရှင
်ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညချမ်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
ရခိုင်ဒေသကလူမျိုးရေးဘာသာရေးပဋိပက္ခတွေအရေးဖြည့်ရှင်းနိုင်ဖို့အရေးကြီးဆုံးကလူမှုအတိုင်းအဝိုင်းတွေကြားသဟစာတာပြန်ဖြစ်ဖို့ဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအမေရိကန်ရုပ်သံ CNN နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာလူနည်းစုမွတ်စလင်တွေဖိနှိပ်ခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီး CNN ရဲ့အစီအစဉ်တင်ဆက်သူဖာရစ်ဇာကာရီယာရဲ့မေးမြန်းမှုကိုဒေါက်ဆန်းစုကြည်ကအခုလိုဖြေကြားသွားတာဖြစ်ပါတယ်။ရခိုင်အရေးဖြည့်ရှင်းနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုပြနာဦးဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းထားပြီးဖြစ်တဲ့အကြောင်းနောက်ဒီကော်မရှင်ကိုလည်းအကြောင်းမျိုးမျိုးနဲ့နိုင်ငံရေးပါတီတွေရဲ့စန့်ကျင်ကန့်ကွက်မှုတွေလည်းရှိနေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ရှိနိုင်ပေမဲ့လို့လူအချင်းချင်းကြားချစ်ချစ်ခင်ခင်ဖြစ်ဖို့ကဥပဒေနဲ့လုပ်လို့မရဘူးလို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒါပေမဲ့ CNN နဲ့တွေ့ဆုံမေးမြန်းခန်းမှာတော့ဒေါအောင်ဆန်းစုကြည်ကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမသုံးခဲ့ပါဘူး။ဒီမြန်မာအစိုးရအဆက်ဆက်ကလည်းရိုဟင်ဂျာဆိုတဲ့တိုင်းရင်းသားမျိုးနွယ်စုမရှိဘူးဆိုပြီးအစဉ်တစက်ညှင်းဆုပ်ထားတာဖြစ်ပါတယ်ရခိုင်ဒေသပြဿနာဟာမြန်မာနိုင်ငံကျုံ့တွေ့နေရတဲ့အခက်အခဲပြဿနာတွေတဲကတစ်ခုသာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်က CNN နဲ့တွေ့ဆုံမေးမြန်းခန်းမှာဖြေကြားသွားပါတယ်ရှင်။ Syria နိုင်ငံအလက်ပိုမြို့အရှေ့ပိုင်းကသဘုံတွေထိန်းချုပ်ရာဒေသတွေကို Syria နဲ့ Russia တိုက်လေယာဉ်တွေကဒီကနေ့တနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ကြပါတယ်။
သတင်းချင်းချုပ်ကိုမတင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ Surprise ဆရာ Engineer ကတော့ White Deck Zone ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုပြတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 40 49နဲ့50တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.